Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင် VOE မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ3ရက်တောက်ကြနေ့ည9:20အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလဖိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမနန္ဒချမ်းနဲ့အတူတင်ဆက်ပေးမှာပါအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးဒီကမ္ဘာကောင်းဆောင်တွေဟာဒုတိယအကြော်ဆက်လက်ဆွေးနွေးဖို့ပြင်ဆင်နေကြတာ။နောက်ဒီဖိလစ်ပိုင်နိုင်ငံကဂရုသင်္ဘောမှောက်မှုမှာတည်ဆုံသူအရေးအတွက်42ဦးထိရှိလာပြီးဖြစ်တာ။ဒီအကြောင်းထိတ်တန့်ရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန္လဖိုင်
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့မြန်မာနိုင်ငံမှာဂျပန်ရဲ့ယင်းနှိမ့်ညွတ်နယ်မှုတွေလက်ရှိအနေအထားအထက်ပုံမလုံးဆောင်သွားဖို့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့မြန်မာတံမတော်ဦးသိန်းဆိုင်ကတိုက်တွန်းလိုက်တဲ့တွင်ဒီနောက်မှာတော့ရခိုင်ပြည်နယ်ရှိလေစီပြေး600ကိုဘင်္ဂလားဒေ့ရှ်တန်ရုံကနိုင်ငံသားဖြစ်ကြောင်းအတည်ပြုပြီးပြန်ခေါ်ဖို့ဆောင်ရွက်နေတဲ့တဲ့ဒါနဲ့ပတ်သက်လို့ဒီနောက်ပိုင်းမှာတော့ဒီကနေ့မနက်ပိုင်းမှာ DKBA နဲ့မြန်မာတပ်မတော်တို့တိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့တဲ့နဲ့ပတ်သက်လို့ DKBA အဖွဲ့ရဲ့ဗိုလ်မှူးကြီးစောစန်းအောင်ကအခုလိုပြောပြပါတယ်
ဒီနေရာမှာကျွန်တော်တို့လူတွေကဟိုနေရောက်ပျောက်နေတယ်ပေါ့ပျောက်နေတဲ့နေရာမှာသူတို့လည်းမိသွားတယ်လားဒီအလောင်းပဲကျန်နေတာအဲ့ဒါအသေးစိတ်မကြည့်ဘူးနောက်တစ်ခုကလည်
းဒါအပြင်တရံကန်တို့အဖြစ်ခက်ရက်စဲရေးနဲ့ပတ်သက်တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မနန္ဒာချန်တို့ကကြီးညာပေးမှာပါရှင
်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကဝေးပြေးလမ်းပေါ်မှာဂျာလာရင်းနေနေလေကအသေးကန်ဘုံခွဲတိုက်ခိုက်မှု2ကြိမ်ဖြစ်ပွားခဲ့ပါတယ်အဲ့လိုဘုံခွဲတိုက်ခိုက်မှုကြောင့်လူ10ဦးထက်မနည်းသေဆုံးသွားတယ်လို့ဒေသဆိုင်ရာရဲအရာရှိတဦးကပြောပါတယ်ဘာမာကနေကွန်ဒူဂါကိုသွားတဲ့လမ်းပေါ်မှာရှိတဲ့မလာရီယာမှာအမျိုးသမီးအသေးကန်ဘုံခွဲသမားကဘုံဖောက်ခွဲခဲ့တာကြောင့်လူ9ဦးသေဆုံးသွားပြီး13ဦးဒဏ်ရာရရှိသွားပါတယ်နောက်ထပ်ဘုံခွဲတိုက်ခိုက်မှုအတွင်းမှာတော့လူ3ဦးသေဆုံးသွားပါတယ်။အသေးကန်ဘုံခွဲသမားဟာလူစီကားတဲ့နေရာတွေကိုပိတ်မထားတိုက်ခိုက်ခဲ့တာလို့စစ်ဘက်ကပြောပါတယ်။လွန်ခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကလည်းဘိုကိုဟာရမ်စစ်သွေးကြွလို့တန်တရားရှိသူတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း150ထဲမှနေသေဆုံးသွားပါတယ်။အဆိုရဆုံးတိုက်ခိုက်မှုက Lake Chad အနီးကူကာဝါမြို့ကတိုက်ခိုက်မှုဖြစ်ပြီးတော့လူ69ယောက်သေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Ramadan ဥပုသ်နေ့အဆုံးမသက်ခင်ဝိပုစုတောင်းနေတဲ့မြို့သားတွေကိုတနတ်သမားတွေကဗလီတဲ့ဝင်ပစ်ပြီးတဲ့နောက်အိမ်တွေကိုတိုက်ခိုက်ပြီးစားတပ်ဖွဲ့ရပြင်ဆင်နေတဲ့အမျိုးသမီးတွေကိုပစ်တက်ကြတယ်လို့မြင်မြင်တွေကပြောပါရတယ်။တိကျဖြစ်ရတဲ့ခုမှာတော့မွန်ဂွန်နိုမြို့နားကရွာတရွာတွေကိုအင်္ဂါနေ့နှောင်းပိုင်းမှာစစ်သွေးကြတွေကဝင်ပြီးလူ48ယောက်ကိုတပ်ပစ်ခဲ့ပါရတယ်။အမျိုးသားတွေနဲ့အမျိုးသမီးတွေတိကျစီခွဲနေဖို့တနတ်သမားတွေကအမိန်ပေးပြီးတဲ့နောက်အမျိုးသားတွေကိုပစ်တက်တယ်လို့မြင်မြင်တွေကပြောပါရတယ်။အဲ့ဒီနှမျိုးစလုံးကဘိုကိုဟာမ်အဖွဲ့6နှစ်ဒါလက်နက်ကင်တောင်းကျမ်းမှုရဲ့အဓိကနေရာဘောနိုပြည်နယ်မှာရှိနေပါရခင်ဗျာ။
တူနီးရှားနိုင်ငံကအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တဦးဟာဆီးရီးယားနိုင်ငံမှာအမေရိကန်အဝေးထိန်းဒုံးလေယာဉ်နဲ့တိုက်ခိုက်မှုတွင်သေဆုံးသွားတယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။တာယစ်ဘင်တာဟာအယ်အော်နီအယ်ဟာဇီဟာ IS အဖွဲ့အတွက်ငွေရှာပေးသူပြည်ပကတိုက်ခိုက်သူတွေခေါ်သွင်းတဲ့အလုပ်ကိုကြီးကျက်သူအသေးခံဘုံခွဲသူတွေရဲ့ခေါင်းဆောင်ဆရာကြီးဖြစ်တဲ့အမေရိကန်နိုင်ငံသားရေးဌာနကအခေါ်ခံရသူတဦးလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံရှက်ဒါရီပြည်နယ်မှာဂျွန်လ16ရက်နေ့ကအမေရိကန်အဝေးထိန်းဒုံးလေယာဉ်နဲ့တိုက်ခိုက်မှုအတွင်းအယ်ဟာဇီတေဆုံးခဲ့တာဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီးဂျက်ဖ်ဒေးဗီးစ်ကပြောဆိုခဲ့တာပါအခုလိုအယ်ဟာဇီတေဆုံးသွားတဲ့အတွက်ဒေသရင်းမှာပြည်ပကတိုက်ခိုက်သူတွေဝင်ထွက်နိုင်ဖို့ရာခက်ခဲသွားတာကြောင့် IS အဖွဲ့အတွက်အထိနာလိမ့်မယ်လို့လည်းသူကပြောပါတယ်အကြမ်းဖက်သမားတဦးဖြစ်အမေရိကန်ဆိုရကပြီးခဲ့တဲ့နှစ်ထဲမှာပဲတတ်မှတ်ခဲ့တဲ့အယ်ဟာဇီ ਨੇ တခြားလူပုဂ္ဂိုလ်ခုနှစ်ဦးကိုလည်း IS အဖွဲ့နဲ့ပူးပေါင်းတဲ့ပြည်ပကတိုက်ခိုက်ရေးသမားတွေရဲ့လှုပ်ရှားမှုနဲ့နူစရာတပ်ဦးအဖွဲ့နဲ့ IS စစ်သွေးကြွတွေအတွက်ဗန္ဒာရေးနဲ့ပြည်ပကတိုက်ခိုက်ရေးသမားတွေပူးပေါင်းနိုင်အောင်အကူအညီပေးခဲ့တာကြောင့် American ဗန္ဒာရေးဝန်ကြီးဌာနကနေစီးပွားရေးအရပိတ်ဆို့တန်းခတ်မှုတွေချမှတ်ထားတာလည်းဖြစ်ပါတယ်နူစရာတအုန်နဲ့ IS စစ်သွေးကြွအဖွဲ့နှစ်ဖွဲ့စလုံးဟာဆီးရီးယားနိုင်ငံမှာမဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်တွေမှာပြစ်မှတ်ထားတိုက်ခိုက်ခံနေရတာလည်းဖြစ်ပါတယ်
အီရန်နျူကလ িয়ার အရေးဆွေးနွေးမှုတွေကိုဒုတိယပတ်ဆွေးနွေးဆွေးနွေးဖို့ပြင်ဆင်နေကြသလိုသဘောတူညီချက်တစ်စုံတရာထွက်ပေါ်လာမယ့်အရေးအယောင်တော့မတွေ့ရသေးပါဘူး။ဒါပေမဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဖီလစ်ဟာမွန်ကတော့သူတို့ရဲ့ညီမှန်းချက်အတိုင်းအရှိန်မပြတ်ဆက်လက်ကြိုးပမ်းသွားဖို့အရေးကြီးတယ်လို့ပြောပါတယ်။ဒီဆွေးနွေးမှုတွေရဲ့အရှိန်ကိုဆက်ပြီးထိန်းထားဖို့လိုပြီးလောလောဆယ်အောင်မြင်မှုရတဲ့အခိုက်အတန့်ကိုမရသေးခဲ့ပေမဲ့လို့ဆက်ပြီးစူးစမ်းအရှိန်မြင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဟာမွန်ကပြောပါတယ်။ အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေရပ်တန့်အောင်အပြန်လည်အားဖြင့်အီရန်ပေါ်တန်ခတ်ပိတ်ဆို့ရေးယူမှုတွေကိုနိုင်ငံတကာကဖိအားပေးမဲ့သဘောတူညီချက်တရက်ကိုဇွန်လ30ရက်နေ့ကရယူဖို့အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ကစစ်ဆက်ညှိနှိုင်းသူတွေသဘောတူထားကြတာဖြစ်ပါတယ်ခင်ဗျာ။
ဥရောပနိုင်ငံတွေကအစိုးပြုထားတဲ့ဗဏ္ဍာရေးအကူအညီပေးရေးအစိုးပြုချက်ပေါ်ဂရိနိုင်ငံကလူမှုဆန္ဒခံယူပွဲမှာထောက်ခံသူနဲ့ကန့်ကွက်သူမတိမ်မရင်လောက်ပဲရှိနိုင်တဲ့အလားအလာတွေတွေ့ရတယ်လို့လူမှုသဘောထားစစ်တမ်းတစ်ခုမှာဖော်ပြလိုက်ပါတယ်။ဇွန်လ30နဲ့ဇူလိုင်လ1ရက်နေ့တုန်းကလူ1000ရဲ့သဘောထားကိုကောက်ယူခဲ့တဲ့စစ်တမ်းမှာ 44.8 ရာခိုင်နှုန်းကထောက်ခံမှုသဘောထားပေးခဲ့ကြပြီးတော့ 43.4 ရာခိုင်နှုန်းကတော့ကန့်ကွက်ကြမှာဖြစ်တယ်လို့17.8 ရာခိုင်နှုန်းကတော့ဆုံးဖြတ်ချက်မချရသေးဘူးလို့ပြောဆိုခဲ့ကြပါတယ်။ဂရိဝန်ကြီးချုပ် Alex Tsipras ကတော့ကန့်ကွက်မဲပေးကြဖို့စီရင်နေပြီးတော့ဒါဟာဥရောပကအကျွေးရှင်တွေနဲ့နောက်ပိုင်းညှိနှိုင်းမှုတွေလုပ်ရတဲ့အခါဂရိနိုင်ငံအတွက်ပို့ပြီးတော့အသာစီးရနိုင်တယ်လို့လည်းပြောဆိုထားပါတယ်။ဗဏ္ဍာရေးဝန်ကြီး Yannis Varoufakis ကလည်းဆန္ဒခံယူပွဲမှာ EU ကျွေးရှင်တွေရဲ့အဆိုပြုချက်ကိုလက်ခံမယ်ဆိုရင်အစိုးရအနေနဲ့ထွက်ပေးမယ့်အလားအလာရှိတယ်လို့သူကိုယ်တိုင်လည်းပဲဆန္ဒခံယူပွဲအပြီးနောက်တနေ့တနင်္လာနေ့ရက်စလို့ဗဏ္ဍာရေးဝန်ကြီးမဖြစ်နိုင်တော့ဘူးလို့ဒီသတင်းပတ်ထဲမှာပဲ Bloomberg သတင်းဌာနနဲ့ရုပ်သံမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့ပါတယ်။ဥရောပခေါင်းဆောင်တွေကတော့လူမှုဆန္ဒခံယူပွဲမှာကန့်ကွက်မဲ့ပေးခဲ့ရင် Green နိုင်ငံအတွက်တော့အဖွဲ့ဝင်19နိုင်ငံပါဝင်တဲ့ Euro ငွေကြေးသုံးနိုင်ငံအဖွဲ့ကနေ16နှစ်တာကာလအတွင်းပထမအဦးဆုံးထွက်ရတဲ့နိုင်ငံဖြစ်သွားနိုင်တယ်လို့သတိပေးထားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညဘက်သတင်းများကို VOA ကနေဆက်လက်ကြီးညာနေပါတယ်။2013ခုနှစ်တုန်းကရန်ကုန်မြို့နယ်ကုန်းတယ်ကြီးများဟိုတယ်ကအသေးစားပောက်ကွဲမှုနဲ့ဆက်နွယ်ပြီးရန်ကုန်အနိုင်ပိုင်းခရိုင်တရားရုံးကတရားခံတအူးကိုထောင်ဒဏ်တသက်တကြွအမိန့်ချမှတ်လိုက်ပါတယ်။2013အောက်တိုဘာလအတွင်းကကုန်းတယ်ကြီးများဟိုတယ်ကိုလွာအခန်းတစ်ခန်းအတွင်းအသေးစားပုံးပောက်ကွဲမှုအတွက်တရားခံစောမြင့်လင်ခေါ်မော်တာကိုထောင်ဒဏ်တသက်တကြွချမှတ်ခဲ့တယ်လို့ Western Park စားတောက်ဆိုင်မှာလည်းအလားတူပောက်ကွဲမှုကြိုးစားခဲ့တဲ့အတွက်နောက်ထပ်ထောင်ဒဏ် 20 အပြင်ဖောက်ခွဲပစ္စည်းနဲ့ဆိုင်တဲ့ဥပဒေအရထောင်ဒဏ် 5 နှစ်တီးခြားစီကြာခံရမယ်ဆိုတာကြောင့်ပြည်ထန်စုစုပေါင်းဟာထောင်ဒဏ်သက်သက်နဲ့နောက်ထပ်နှစ်အစိတ်ဖြစ်ပါတယ်။ Trader Hotel မှာပောက်ကွဲမှုကြောင့်အခန်းထဲမှာရှိနေတဲ့အသက်43နှစ်အရွယ်အမေရိကန်လူမျိုးခီးသွားတဦးအနည်းငယ်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဘုံခွဲမှုမှာအဓိကတရားခံဖြစ်သူဘုံထုံစေခိုင်းသူဟာနေတိုးခေါ်ဆော့ရွှေသူဖြစ်တယ်လို့ရဲတပ်ဖွဲ့ကတန်တရားရှိထားပြီးသူ့ကိုတော့အခုချိန်ထိဖမ်းဆီးခြင်းမရှိပါဘူး။သူဟာရန်ကုန်ပြည်မန်းလေးစကိုင်းတောင်ငူနဲ့ဖြူမျိုးတို့မှာရက်ဆက်ဆိုသလိုကိုယ်တိုင်ဘုံထောင်ခဲ့သူအဖြစ်မြန်မာနိုင်ငံရဲတပ်ဖွဲ့ကယူဆထားပါတယ်။တောင်ငူဦးတဲခိုကန်းတစ်ခုအတွင်ပောက်ကွဲမှုမှာတော့လူနှစ်ဦးသေဆုံးခဲ့ပါတယ်။တရားခံပြည်သက်မှတ်ခံထားတဲ့ဆော့ရွှေတူဟာကရင်မျိုးသားအစည်းအရုံး KNU အဖွဲ့ဝင်ဟောင်းတဦးဖြစ်ပြီး KNU နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတစ်ခုကိုဦးဆောင်လုပ်ကိုင်နေသူဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။
တရုတ်နိုင်ငံနောက်မြောက်ပိုင်းစင်ကြမ်းပြည်နယ်မှာအင်အားပြင်းငလင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်မလို့အ ਨੇ ဆုံးလူ၄ဦးသေဆုံးသွားတယ်လို့တရုတ်ဆိုရပိုင်းစင်ဝါသတင်းဌာနကပြောဆိုလိုက်ပါတယ်။ပြင်းအား 6.5 ရှိတဲ့ငလင်ကြောင့်လူအ ਨੇ ဆုံး48ဦးလောက်ဒဏ်ရာရရှိခဲ့ကြတယ်လို့အိမ်တော်တော်များများနဲ့ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ဆိုပါတယ်။ငလင်ကြီးလှုပ်ခတ်ခဲ့ပြီးတဲ့နောက်ဆက်သွယ်ရေးလိုင်းတွေပြတ်တောက်ခဲ့ပြီးလေဆိပ်ကိုလည်းပိတ်ထားခဲ့ရတယ်လို့နောက်ဆက်တွဲငလင်ငယ်လေးတွေလည်းလှုပ်ခတ်ခဲ့တယ်လို့စင်ဝါသတင်းဌာနကကြေညာပါတယ်။ငလင်ဟာစင်ကြမ်းပြည်နယ်ဟိုတယ်မှာဗဟိုပြုပြီးတော့မြေအောက်10ကီလိုမီတာအကွာကနေလှုပ်ခတ်ခဲ့တာဖြစ်တယ်လို့လည်းတရုတ်နိုင်ငံမြေငလင်တိုင်းထွာရေးဌာနကပြောဆိုပါတယ်။လူဦးရေနည်းပါတဲ့အဲ့ဒီဒေသဟာဆိုရင်ဝီဂါတိုင်းရင်းသားလူနည်းစုတွေအများစုနေထိုင်ရာဥရမ်ကီမြို့ကနေကီလိုမီတာ1800အကွာလောက်မှာတည်ရှိတာလည်းဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံကဂရုတင်းမောမှမှုမှာတည်ဆုံးသူအရေအတွက်42ဦးထိရှိလာပြီဖြစ်ပြီးလူ9ဦးထက်မနည်းလဲပျောက်ဆုံးနေစေပါ။အော်မုတ်မြို့ကနေကမ်မိုတက်စ်ကျွန်းကိုအသွာဒီဂရုရင်တိမ်မောက်ခဲ့တာဖြစ်ပြီးခရီးသည်134ယောက်ထက်မနည်းကတော့အချိန်မီကဲဆဲခံရတာဒါမှမဟုတ်ကမ်းခြေကိုရီကူးသွားပြီးအသက်ဘေးကလွတ်မြောက်နိုင်ခဲ့ကြပါတယ်။ကနဦးအဆင့်စုံစမ်းစစ်ဆေးမှုတွေအရာကတော့ရာသီဥတုဆိုးရွားမှုကြောင့်ရောတခြားလူတွေကြောင့်ဖြစ်တဲ့အမားတွေကြောင့်မှဒီဂရုရင်တိမ်မောက်ခဲ့ရတယ်လို့ဆိုပါတယ်။ဒီရာသီဥတုဆိုးရွားနေတဲ့ကြားမှာပဲဒီကနေ့မှာတည်ဆုံးသူ6ဦးရဲ့ရုပ်အလောင်းတွေကိုရှာတွေ့ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ တင်မောကညာဘက်ကိုကွေ့လိုက်စင်မှာအင်အားပြင်းတဲ့လှိုင်းလုံးကြီးတွေရဲ့ရိုက်ပုတ်တဲ့တံကိုခံရတယ်လို့မြင့်မြင့်တွေကပြောပါတယ်။အဲဒီနောက်ခီးတဲ့တွေကတင်မောတစ်ဖက်ချမ်းကိုစုပြုံရောက်ရှိလာတာကြောင့်တင်မောဆောင်းပြီးတော့နစ်မြုပ်သွားတာဖြစ်ပါတယ်။ဒီကနေ့မှာပဲကြန့်ရှိနေတဲ့ရုပ်အလောင်းတွေကိုရှာဖွေဖို့ကယ်ဆယ်ရေးလို့သားတွေကတင်မောကိုဂရိတ်နဲ့မှာခဲ့ပါတယ်
။ဆွစ်ဇာလန်နိုင်ငံကနေစွမ်းရင်3လေးရင်ဟာကီလိုမီတာ3000ခွဲရှိတဲ့ကမ္ဘာဘက်ခီးစင်မှာအခက်ခဲဆုံးဖြစ်တဲ့ပစိဖိတ်သမုတ်တရားကိုဖျက်စံချိန်တင်ပြန်တန်းပြီးတဲ့နောက်ဒီကနေ့တောက်ကြနေမှာဟာဝိုင်အီကျွန်းကိုဆင်သက်ဖို့စီစဉ်ထားပါတယ်။လောင်စာဆီလုံးဝမတုံးပဲပြန်တန်းနေတဲ့ Solar Impulse 2လေယာဉ်ရဲ့လေယာဉ်မှူး Andra Boschbat ဟာဆိုရင်လေအရင်က American လေယာဉ်မှူး Steve Fortress ရဲ့တဦးတဲ့အချိန်အကြဆုံးပြန်တန်းခဲ့မှုတဲ့မှတ်တမ်းကိုစံချိန်ချိုးလိုက်ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မနန္ဒာချန်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ပထမဦးဆုံးအနေနဲ့နားဆင်ရမှာတော့ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်နယ်မှုတွေပုံမလုံဆောင်သွားဖို့မဲခေါင်ဒေသအဖွဲ့ဝင်နိုင်ငံတွေနဲ့ဂျပန်နိုင်ငံတို့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့တိုကျိုမြို့ကိုရောက်နေတဲ့သမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာဂျပန်နိုင်ငံအနေနဲ့ယင်းနှိမ့်နယ်မှုတွေအတွက်လက်တွေ့မှာစိန်ခေါ်မှုတွေရှိနေဆဲဖြစ်ပါတယ်လို့ဂျပန်မြန်မာအရေးကဲခတ်သူတွေကပြောပါတယ်အကြောင်းဆုံးတော့ကုညံဝင်းအောင်ကတင်ပြထားပါတယ်ရှင
်မြန်မာသမ္မတဦးသိန်းစိန်ဟာခုနှစ်ကြိမ်မြောက်မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဇူလိုင်2ရက်နေ့ကတိုကျိုမြို့ကိုရောက်ရှိနေတာဖြစ်ပါတယ်မဲခေါင်ဒေသအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားလာအိုမြန်မာထိုင်းဗီယက်နမ်နိုင်ငံခေါင်းဆောင်တွေနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ဟာမနက်ဖြန်ဇူလိုင်4ရက်နေ့တိုကျိုမြို့မှာထိပ်သီးအစည်းအဝေးဝယ်ကျင်းပဖို့ရှိပြီးဒီကနေ့မှာတော့မဲခေါင်ဒေသအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနဲ့ဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေတီးသန့်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံတနင်္သာရီတိုင်းမှာဂျပန်၊ထိုင်း၊မြန်မာသုံးနိုင်ငံကဖက်ဆက်လှုပ်ဆောင်နေတဲ့ဒဝယ်ရေနဲ့စိတ်ကန်းစီးပွားရေးစုံစီမံကိန်းဟာမဲခေါင်ဒေသဖွံ့ဖြိုးရေးအတွက်ပါအရေးပါကြောင်းသမ္မတဦးသိန်းစိန်ကဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ်။
2015ခုနှစ်ကမှအပြည်သားထူထောင်ရန်ရည်ရွယ်ထားတဲ့အာဆီယံစီးပွားရေးအတိုင်ဝိုင်းအတွက်ကြီးမားစွာအထောက်အကူဖြစ်စေမဲ့မဲခေါင်ဒေသကွယ်ဝန်ကျင်ဒေသတွင်ချိတ်ဆက်မှုကိုမြှင့်တင်ကစီးပွားရေးဖွံ့ဖြိုးတိုးရမှုဆိုင်ရာပေါင်းစည်းမှုကိုတိုးမြင့်ပေးမဲ့ဒဝဲထူးစီးပွားရေးစီမံကိန်းရဲ့အရေးပါမှုကိုမိမိတို့သုံးနိုင်ငံလုံးကအသိမှတ်ပြုထားပါတယ
်။ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်နယ်မှုတွေပိုပြီးလှုပ်ဆောင်ပေးဖို့ဂျပန်အစိုးရရုပ်သံလွှင့်ဌာနဖြစ်တဲ့ NHK နဲ့ကြာသာပတိနေ့တုန်းကပြုလုပ်တဲ့တီးသန့်မေးမြန်းခန်းမှာသမ္မတဦးသိန်းစိန်ကတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံမှာယင်းနှိမ့်နယ်ကြတဲ့နိုင်ငံသားတိုင်းပြည်တွေထဲမှာဂျပန်နိုင်ငံဟာအဆင့်၁၂မှာသာရှိတယ်လို့မြန်မာအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဂျပန်စီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်နယ်ဖို့လက်တွန့်နေရတာဟာမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်ဖြစ်တယ်လို့ဂျပန်မြန်မာအရေးလေ့လာတဲ့ဦးတင်ဝင်းကဆိုပါတယ်။
အခုလက်တော့ဒီစီးပွားရေးကုမ္ပဏီတွေကဝင်ရောက်ရင်းနှီးမြှုပ်နှံမှုတုံနေတာကဒီဗမာနိုင်ငံမှာရှိနေတဲ့အခုနေရပြဿနာတို့နေရ policy ပေါ့နော်အဲ့ဒါဒီနောက်ပြီးတော့ဒီစီးပွားရေးရင်းနှီးမြှုပ်နှံ policy ပေါ့ဒီဥပဒေပိုင်းဆိုင်ရာပေါ့နော်အဲ့ဒီဘက်ကဟာဒီလိုအပ်ချက်တွေရှိနေလို့သူကအင်းနဲ့အားနဲ့မဝင်တာပဲရှိတယ်ဗျာ
မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးတဲ့အခြေအနေကောင်းတစ်ရက်ပေါ်တဲ့အထိဂျပန်ကုမ္ပဏီတွေကစောင့်ဆိုင်းလိုတဲ့သဘောရှိတယ်လို့မြန်မာအရေးလှုပ်ရှားနေတဲ့ဦးကျော်ကျော်စုကလည်းသုံးသပ်ပါတယ်
ကျောက်ဥပမာတင်ဆိုလို့ရှိရင်တငင်တငင်ဘက်မှာရှိတယ်ပြီးတော့ဒူစီဝိုင်းဆုံမှာဆိုလို့ရှိရင်ဒီစီဝိုင်းဆုံငငယ်တစ်ခုလုံးရဲ့အခြေခံအဆောက်ဖွံ့ဖြိုးတိုးတက်ရေးဂျပန်ကလုံးဝတာဝန်ယူလို့မှာဖြစ်တယ်အဲ့ဒါအဲ့ဒီမှာဂျပန်ကုမ္ပဏီတွေကအင်လိုက်အာရဏ်ရသွားတာမျိုးနည်းနေတာတွေ့ရပါတယ်မြန်မာနိုင်ငံကနိုင်ငံရေးညီညွတ်တဲ့ဥပဒေနဲ့ပတ်သက်တာရဲ့နောက်တစ်ချက်တကယ်လို့များဥပဒေကြောင်းရအငင်းပွားမှုတွေပြဿနာဖြစ်လာရင်ဖြေရှင်းဖို့ကိစ္စတွေအဲ့အဲ့ဒီမှာရှိရဲလေမီတိတ်နဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဂျပန်ကုမ္ပဏီတွေကအဲ့မှာအလုပ်တလုပ်တဲ့ခါမှာအဲ့လိုအစွန်းထင်းဖြစ်လာမှာကိုသူတို့မလိုလားတဲ့အတွက်ကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမိုးတဲ့အချိန်ကြီးကောင်းတစ်ခုပေါ်တဲ့အထိသူတို့စောင့်ဆိုင်းနေတယ်လို့ပဲကျွန်တော်ယူဆပါတယ
်တိုကျိုမှာရှိတဲ့မြန်မာရေးလှုပ်ရှားနေသူတွေကတော့မဲခေါင်ဂျပန်ထိပ်သီးဆွေးနွေးပွဲလုပ်နေခြင်းစနေနေ့မှာသမ္မတဦးသိန်းစိန်ကိုဆန္ဒပြသွားမယ်လို့သိရပါတယ်မြန်မာနိုင်ငံမှာဂျပန်ရဲ့ယင်းနှိမ့်နယ်မှုတွေရှိနေတယ်ဆိုပေမဲ့လမ်းပန်းဆက်သွယ်ရေးအခြေခံအဆောက်အုံတွေအပါအဝင်စက်မှုလျှက်စစ်နဲ့ရေနံသဘာဝဓာတ်ငွေ့ကဏ္ဍတွေမှာဂျပန်ရဲ့ယင်းနှိမ့်နယ်မှုကိုမြန်မာအစိုးရကပိုပြီးလိုလားနေတာဖြစ်ပါလေမြန်မာနိုင်ငံကိုအကူအညီပေးတဲ့အတိုင်းပြည်တွေထဲမှာ ဂျပန်နိုင်ငံဟာနှစ်ပေါင်းအတော်ကြာကလေးကထိတ်ဆုံးမှရှိခဲ့ပြီး ODA လို့ခေါ်တဲ့နိုင်ငံရခြားအကူအညီထောက်ပံ့တွေကိုလည်းပေးလာခဲ့တာပါ2010ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာအရသာအစုရတရပေါ်လာပြီးနောက်မြန်မာနိုင်ငံကဂျပန်နိုင်ငံကိုပြန်ပေးရမယ့်ကြွေးမိအတော်များများကိုလည်းဂျပန်အစုရကရှော့ပစ်ပေးခဲ့ပါတယ်ဂျပန်နိုင်ငံကမြန်မာနိုင်ငံကိုချင်းငွေဒေါ်လာတန်ပေါင်း210ကျော်ပေးသွားမယ်လို့ကတိပေးတဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုဇူလိုင်လ1ရက်နေ့ကနှစ်နိုင်ငံကိုယ်စားလှယ်တွေနေပြည်တော်မှာလက်မှတ်ရေးထိုးသဘောတူညီခဲ့ကြပါတယ်ခင်ဗျာ
ကိုငယ်ဝင်းအောင်တင်ပြသွားတာကိုနားဆင်ခဲ့ရတာပါအခုတော့လေစီးပြေးတွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုနားဆင်ရမှာပါရခိုင်ပြည်နယ်မောင်းကျောမှာတောင်တင်နေတဲ့လေစီးပြေး600လောက်ကိုဘင်္ဂလားဒေ့ရှ်တန်ယုံကနိုင်ငံသားဖြစ်ကြောင်းအတည်ပြုထားပြီးပြန်လည်ခေါ်ယူနိုင်ရေးအတွက်ဆောင်ရွက်နေပါတယ်ဖမ်းဆီးခံရတဲ့လေစီးပြေးတွေထဲကမြန်မာနိုင်ငံသားတွေကိုလည်းနေရက်ရင်းတွေပြန်လည်ပို့ဆောင်ထားပြီးဖြစ်ပါတယ်ချိန်ထဲမှာပဲရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်တွေကိုအဓိကထားပြီးနော်ဝေးအစိုးရကအကူအညီတွေချက်ပေးသွားမယ်လို့ပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းကလေစီးပြေးတွေနဲ့ဒုက္ခသည်တွေအကြောင်းလက်တလော့အခြေတွေနဲ့ပတ်သက်လို့မတိန်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ပါရှင်ရခိုင်ပြည်နယ်တွင်းမှာယာနဲ့ချီတဲ့လှေစည်းပြေးတွေကိုနေရာရင်းပြန်ပို့နိုင်ရေးတစ်ဖက်ကဆောင်ရွက်နေရသလိုတစ်ဖက်မှာလည်းလူမျိုးရေးဘာသာရေးအဓိကယုံတွေကြောင့်စခန်းတွေမှာနှစ်နဲ့ချီပြီးထိမ့်သိမ်းထားရသူတွေကိုလည်းဆောင်းလျှောက်ပေးနေရဆဲဖြစ်ပါတယ်ပြီးခဲ့တဲ့လကအရာဝတီတိုင်းအတွင်းမြမပင်လေပြင်ကနေဖမ်းဆီးရမိပြီးရခိုင်ပြည်နယ်ထဲမှာထိမ့်သိမ်းထားတဲ့လှေစည်းပြေး600နီးပါးတို့ကတော့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ယုံကနိုင်ငံသားစီးစစ်ရေးလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးရဲ့ထပ်ဆင့်စစ်ဆေးမှုတွေကိုစောင့်ဆိုင်းနေရတာကြောင့်ဌာနေပြန်မပို့နိုင်သေးပါဘူးအခြေအနေအသေးစိတ်ကိုတော့မောင်နှောခရိုင်လူဝဲမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့ဌာနမှူးဦးစောနိုင်ကအခုလိုပြောပါတယ
်ဟမ်မဟုတ်သူကတော့ဟိုကျွန်တော်တို့ဒီပြီးတော့ပြီလို့ပြောတယ်သူကတော့ကလီယာပေါ့နော်ဒီလိုပဲသူ UN လို့ပါတော့နဲ့တိတိကျကျမှလည်းပြောလို့ပြောတာတွေ့ပါတယ်သူကတော့ very clear ပဲပေါ့သူကတော့သူကတော့ကုန်ပြီးတော့ပြီဒီဟိုတိုင်ရောလည်းပြီးတော့ပြီကျွန်တော်ဒီဘက်မိုဖာလည်းပြီးတော့ပြီဒီဘက်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြည်ထဲရေးမှာတိုင်းရပဲသူကြံ့ကြံ့နေရပိုင်းအဲ့ဒါပဲသူပြောပါတယ်ဒီစောင့်နေရတော့ကျွန်တော်အစိုးရတော့ဒီတော့တောင်းနေတော့ကျွန်တော် WFP ပါတော့ကျွန်တော်ဒီဆန်တို့ပါတော့ကျွန်တော်ပန်ပိုးတော့ရှိပါတယ
်မြမပင်လေပြည်အတွင်းကဒုတိယတော့ဖန်စီရမိတဲ့လေစီးပြေး900ကျော်လူတွေကမြမနိုင်ငံသား100ကျော်တို့ကိုတော့နေရာရင်းနေပြန်လဲပို့ဆောင်ပြီးသွားပြီလို့လဘကမှုဦးစောနိုင်ကပြောပါတယ်ပြီးခဲ့တဲ့3နှစ်လောက်ကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကဘာသာရေးလူမျိုးရေးအဓိကယုံတွေကြောင့်အိုးအိမ်ဖျက်ဆီးခံရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့လူပေါင်း 9,000 နီးပါးတို့အတွက်လဲနော်ဝေးအစိုးရကနော်ဝေးကိုရိုနာစေတမ်းကိုလူသားချင်းစာနာမှုအကူအညီအဖြစ်ထပ်ပြီးပေးအပ်မယ်လို့ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာဒီဒုက္ခရောက်ကြရတဲ့ဗုဒ္ဓဘာသာဝင်တွေရောမွတ်စလင်တွေကိုပါပေးအပ်မယ်အခုအခုညီမာတော့ဒေသရင်းကလူမျိုးစုတွေကြားဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့နဲ့ဒေသရင်းမှာနေထိုင်ကြသူတွေလူကုန်ကူးသူတွေရဲ့အသားခေါင်တွေမဖြစ်ရေးအကာအကွယ်ပေးဖို့အဓိကအထောက်အကူပေးမှလည်းဖြစ်ပါတယ်။စစ်တွေမျိုးကံရက်မိရက်ဖတ်တို့ဖြစ်တဲ့ဦးတန်းထွန်းကတော့အတိဒုက္ခရောက်ကြရသူတွေရဲ့အခြေအနေတွေကိုအခုလိုပြောပါတယ
်။ကျွန်တော်ရခိုင်တိုင်းဒေသတွေဘက်မှာအစိုးရဘက်ကပန်းပိုးယုံလောက်ပဲရှိပြီးတော့ကြံဘာမှထောက်ပံ့ရတဲ့ဟာမဟုတ်ပါဘူးခင်ဗျ။အစိုးရကလည်းအဲသူစီးပွားရေးအနေထားဒီရခိုင်တိုင်းရင်းသားတွေကိုလုံလောက်စွာသိတော်လဲပေးနိုင်တာမဟုတ်ဘူးလေ။နံပါတ်1အဓိကလူကရာစခန်းထဲမှာနေရတဲ့လူတွေကဒီစခန်းထဲမှာမနေကျင်တော့ဘူး။ဟိုကိုအိုးကိုအိမ်လေးနဲ့နေကျင်တဲ့ကိစ္စတခုရှိတယ်။နောက်တစ်ခုကသူတို့အတွက်အလောက်ကန်ရှားပါမှုခိုင်းတပြီလုံးဒီလုံးအလောက်ကန်ရှားပါမှုပြဿနာရှိတယ်။ကျွန်တော်အခုပြောတဲ့ကိစ္စရခိုင်ဘက်ကိုပဲပြောတာပါ။ဒါဆိုရခိုင်ဘက်ကိုပဲဘာကြောင့်ပြောရခိုင်ဘက်ကအနေထားကအစိုးရကဟိုထောက်ပံ့တဲ့မလုံမလောက်တဲ့တချို့ပစ္စည်းတခုလုံးလုံးလောက်လောက်ပစ္စည်းများဘူး။ဒါတော့ပဲရတယ်။ကျန်တဲ့အားတွေကတော့သူတို့ဟာရန်ဖန်ရန်ကရခိုင်ပြည်နယ်တွင်မြန်မာနိုင်ငံတွင်တဲ့ကဟိုကုသိုလ်ရှင်တွေပေါ့အလှူရှင်တွေလာမှသာရင်သူတို့စီအကူအညီရတယ်ကျန်တဲ့အရောသူတို့ဒီလိုကိုယ့်အကူပဲရှာစားရတဲ့အဓိပ္ပာယ်ရှိတာပေါ့
လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံတွေဖြစ်ခဲ့ပြီး3နှစ်လောက်ရှိလာတဲ့အချိန်အထိစစ်တွေမျိုးပေါ်စခန်းတွေမှာနေထိုင်နေကြရတဲ့ဒေသခံရခိုင်လူမျိုးတွေရောမွတ်စလင်တွေပါနေရရင်းတွေကိုပြန်လည်အခြေချနေထိုင်နိုင်ခြင်းမရှိသေးသလိုအလို့အကန့်ကလည်းမရှိတာကြောင့်ပြည်ရင်းပြည်ပအထောက်အပံ့တို့ကိုအားထားရပ်တည်နေကြရဆဲဖြစ်ပါတယ်ရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့အတိုက်ခံဒီမိုကရေစီလိုလားသူတွေတောင်းဆိုနေကြတဲ့အချက်လက်တွေဟာလွတ်တော်ထဲမှာဖြစ်မလာခဲ့ပါဘူး။ဒါကြောင့်မလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အလားအလာနိုင်ငံခင်းကျင်းတွေဘလောက်ထိရှိနေအောင်မယ်လို့သတို့ရှင်တွေယူဆပါလဲ။အခုစနေနေ့ညပိုင်းဒဲအီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာမိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်တော်ရရှိတွေကိုကျေးဇူးပါတယ်ခင
်ဗျ။နက်ပြန်ရတင်ဆက်မဲ့ဒါရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ VOA American တန်ရဲ့ဒါရိုက်လေးတိုင်းဆွေးနွေးခန်းကိုစနေနေ့အင်္ဂါညတွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့နောက်သတင်းတပုတ်အနေနဲ့တော်ရရှိနေနားဆင်ရမှာတော့တပီလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးနိုင်ဖို့အတွက်အစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့လနကင်တိုင်းရင်းသားကောင်းဆောင်တို့တွေ့ဆုံဆွေးနွေးနေစဲမှာပဲကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ဘက်မှာတော့အပြစ်ရက်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA အဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းမှာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့မြန်မာစစ်တပ်တို့ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီကနေ့မနေ့ပိုင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ DGP အဖွဲ့ရဲ့ဂလူသူဘောစစ်ပြူအမှုဘူမူကြီးစောစန်းအောင်ကအခုလိုပြောပါတယ
်။မနေ့စောကြီးဖြစ်တယ်။စောကြီးဖြစ်ပြီးတော့ဒီရှိနေစိုးစိုးလာမှကြက်ပါတော့။ဒီအတိတ်ကုန်းနဲ့အဝင်ထွက်လို့နေတယ်ကတော့ဒီ chain နဲ့။တပ်ပြီးစက်မနေ့နေ့ကလည်းဒီခေတ်ဆက်တိုက်ရင်ကလည်းပြက်လာပြီးဒီပထမနေ့ဖြတ်ပြီးတော့လည်းငွေနဲ့တုံးနေလားဟိုဖြတ်လာတယ်။တစ်ခါကျွန်တော်တို့တုံးပြက်တာသူ့စက်မူကြီးကိုထိခဲ့ရတဲ့ပုံကတော့သူတို့လည်းပြန်နေပြန်ချတယ်ကျွန်တော်အဲ့လိုတုံးပြက်
ကော့ဂရိတ်မြို့နယ်ရှေးချမ်းအာရှလမ်းမကြီးနီးရွာတိကုန်းကျေးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲမှာ DGPA ဘက်ကအဖွဲ့ဝင်အူပျောက်ဆုံးနေတယ်လို့မြန်မာစစ်တပ်ကတပ်မှူးကြီးတွေလည်းထိခိုက်တန်ရာရရှိသွားတယ်လို့ဘူမူကြီးစောစန်းအောင်ကလည်းအခုလိုပြောပါဗျ။ဒီနေရ
ာမှာကျွန်တော်တို့လူတွေကဟိုနှစ်ယောက်ပျောက်နေတယ်ပေါ့။ပျောက်နေတဲ့နေရာမှာသူတို့လက်ရမိသွားတယ်လား။ဒီအလောင်းပဲကျန်နေတာတော့အဲ့ဒါအသေးဆုံးမကြည့်ဘူး။နောက်တစ်ခါလည်းဟိုတပ်မှူးကြီးတွေရှိတယ်လို့ကျွန်တော်ကြားပြရတယ်နော်။
အခုလိုဖြစ်ပွားနေတဲ့တိုက်ပွဲမှာထိခိုက်ကြဆုံးမှုတွေကိုအတိမပြုနိုင်သေးပေမဲ့မနေ့ကဖြစ်ပွားတဲ့တိုက်ပွဲမှာ DGP ဘက်ကနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဘူမူကြီးစောစန်းအောင်ကပြောပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားရတာဟာမြန်မာစစ်တပ်ကအကြီးအကဲမြောက်ဒီခီးစဉ်လာရောက်ဖို့အတွက်လမ်းလုံခြုံရေးတပ်ဖွဲ့နဲ့စစ်နေရဖယ်ရှားရေးကိစ္စညှိနှိုင်းတာမပြေလည်လို့စစ်ရေးသိမ်းမာတဲ့အနေအထားဖြစ်လာတယ်လို့လည်း DGP ရရှိသူကပြောပါတယ်။မြန်မာစစ်တပ်နဲ့ DGB တို့တိုက်ပွဲဖြစ်ပွားနေစဉ်တွင်မှာပဲမြောက်ဒီမြို့ပေါ်က DGB ဆက်ဆံရေးယုံဖို့ဝင်သူကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားတယ်လို့မြောက်ဒီမြို့ခံသူကအခုလိုပြောပါတယ်
ဆက်ဆံရုံးမှာရှိတဲ့သူတို့ရဲ့အဖွဲ့ဝင်ပေါ့သူတို့ရဲ့ရဲဘော်ပေါ့နော်ဒီမှာတယောက်ဟာဒီစစ်တပ်နဲ့ဖမ်းတော့စစ်တပ်ကတော့ခလာရ24ပေါ့နော်ဖမ်းသွားပြီးတော့ရဲနဲ့ထဲကအားလိုက်တာရဲကထုတ်ထားတာပေါ့
ဒီလိုဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်မြောက်ဒီကော့ဂရိတ်လမ်းကြောင်းလဲသွာလာရေးရပ်ဆိုင်းနေပြီးကားလမ်းကိုမြန်မာစစ်တပ်နဲ့ကရင်နယ်ခြားဆောင်တပ်ဖွဲ့တွေကနေထိန်းချုပ်ထားတယ်လို့လဲအဆိုပါမြောက်ဒီမြို့ခံကပဲဆက်ပြောပါတယ
်အခုတော့ကခီးတဲ့တွေကတရားမသွားလို့မရဘူးပေါ့နော်ဒီလမ်းရဲ့အဝင်အထွက်ဒီအကောင်လာစစ်တပ်နဲ့ဒီရဲတွေကအကောင်လုံးထိန်းချုပ်လိုက်တဲ့အခြေအနေရှိတယ
်ပြီးခဲ့တဲ့2014စက်တင်ဘာလနှောင်းပိုင်းကမွန်ပြည်နယ်ကြိုင်မြို့မြို့နယ်တွင်မှာဘူမူကြီးစောစောင်းအောင်ဦးဆောင်တဲ့ DGB အဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်အခုလိုမြန်မာတပ်မတော်နဲ့ DGB တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်တန့်ဖို့လက်ရှိကရင်မျိုးရားကျူညီလာခံမှာတက်ရောက်နေတဲ့ကရင်မျိုးရားစီလုံးရေးနဲ့ငင်းချမ်းရေးကော်မတီ KUPC ကနေမြန်မာအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဦးအောင်မင်းနဲ့ DGPA စုစည်းချုပ်တို့ကိုလိမ့်မှုပြီးဒီကနေ့မှသဘောထားထုတ်ပြန်ခဲ့ပါတယ် DGB တပ်ဖွဲ့ဟာမြန်မာအစိုးရနဲ့ပြီးခဲ့တဲ့1994ခုနှစ်ကတည်းကအပြည့်ရပြီး2010ခုနှစ်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အထွေထွေရွေးကောက်ပွဲကိုလက်မခံလာကြောင်းတိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်။ DGB အဖွဲ့ဟာ2012ခုနှစ်မှာထပ်မံပြည့်ရပြီးဒီမိုကရေစီအကျိုးပြုကိရီးတမတော် DGB အမည်တည်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတက်ရောက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။
တရင်ချောင်းနိုင်ကုန်းအိမ်ပြပြသွားတာပါရှင်အခုလိုကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲပြည်ထောင်စုဝန်ကြီးဦးအောင်မင်းကောင်းဆောင်နဲ့ ဆိုရကိုစလေအဖွဲ့နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရဲ့အစစ်မြစ်ညှိနှိုင်းရေးကိုစလေအဖွဲ့နဲ့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးပြီးတိုင်းနိုင်ငံလုံးအပြစ်ရက်ခက်ရက်ဆိုင်နဲ့ပတ်သက်ပြီးနှစ်ဖက်အမြင်သဘောထားတွေကိုတင်ပြခဲ့ပြီးမယ်ဒီဆွေးနွေးချက်တွေအပေါ်မှာဆုံးဖြတ်ချက်ချနိုင်တဲ့အခြေအနေမရှိသေးပါဘူးလောလောဆယ်မတည်မကျဖြစ်နေတဲ
ဦးအောင်မင်းနဲ့ဦးခင်ကြီးခေါင်းဆောင်နဲ့အစိုးရငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အစည်းအမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့တို့ဟာမနေ့9နာရီခွဲကနေညနေ4နာရီကျော်အထိဆွေးနွေးခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့လော်ကီလာထိပ်သီးညီလာခံကပြန်လည်ပြင်ဆင်ခဲ့တဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်မူကြမ်းပါအချက်ဆက်နဲ့ချက်နဲ့ပတ်သက်ပြီးအစိုးရရဲ့သဘောထားကိုဝန်ကြီးဦးအောင်မင်းကပြန်ကြားခဲ့တာဖြစ်ပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ကအဓိကဆွေးနွေးတဲ့အချက်ကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကအခုလိုပြောပါတဲ
့ဝင်းကြီးဝင်းဘက်ကတော့ဒီ NCA ရစခုနလာကြဆော်ရဲထားတာဖြစ်တဲ့အတွက်ဒီပေါ်မှာလည်းဒီမဲ့ပြူနားလည်းပြေးဖို့နဲ့ဖြစ်စစ်ဖြစ်တဲ့အချို့ချက်တွေတော့အစီဝေးသဘောတူညီချက်ဆိုပြီး NCA ဒရက်ထဲမှာပြင်လာတဲ့ကျွန်တော်တို့ပြေးမှာပေါ့ဗျာဒီပဲဖော်ပြချက်နဲ့ကျေကျောင်းဖော်ပြတဲ့အမျိုးထည့်ဖို့တော့အဲ့တော့လည်းဆိုတဲ့အတွက်နိုင်ငံတော်သဘောဆက်သဘောသားကတော့ဟိုငကိုရက်ပြီးချက်အရေးလိုအချက်တော့ရှိရပါလို့ပြီးတော့လည်းဒီအများဆုံးပေါ့လေကျွန်တော်လက်မှတ်ရေးဖို့ပဲလို့လည်းတိုက်တော့တာပေါ့အစီအနေတတိယပေါင်းတော်များကလည်းဒီသမိုင်းဦးသေးစေအစိုးရလက်ထက်မှာရုပ်ောက်ပွဲများမတိုက်ကြီးပါသူတို့လည်းအများဆုံးထုတ်ပါတယ်လို့တော့ပြောပါတယ်အဲ့တော့ကျန်တဲ့ချက်တွေတော့သူတို့အချင်းချင်းပြန်ဆွေးနွေးလက်ကျန်မှာပိုင်းမပြဆွေးနွေးပြီးတော့ဝင်းကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့နဲ့အဲ3နိုင်ကပြန်ဆွေးနွေးဖို့ဆိုပြီးတော့ဒီနေ့ဆွေးနွေးပွဲကိုတော့ကျွန်တော်တို့ကျန်းသာထားတာရှိတယ
်။အစင်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာစလိုင်းလျံမုံစခေါင်းကတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအဓိကအချက်၄ချက်ကိုတင်ပြခဲ့တယ်လို့အခုလိုပြောဆိုပါတယ်
။ကျွန်တော်တို့ဖိတ်တာအဓိကတင်ပြထားတာတော့၄ချက်ရှိတယ်။၄ချက်ထဲမှာနံပါတ်၁ကတော့ကျွန်တော်တို့လောက်ကြည့်လာနေပြီးတော့ NCA အစီအစဉ်ကိုကျင်းပပါပြင်ဆင်တဲ့ချက်တွေရှိတယ်။အဲ့ဒီပြင်ဆင်တဲ့ချက်တွေကိစ္စဖြစ်တယ်။နံပါတ်3ကတော့ NCA ကိုလက်မှတ်ထိုးလို့ပြင်အလုံးပေါင်းပြီးကျွန်တော်တို့လက်ထိတ်ရတယ်။သုံးတော့ကျွန်တော်တို့ဘသူတွေလက်မှတ်ထိုးမယ်။ကျွန်တော်တို့ကျင်းမှာကျွန်တော်တို့မှာလည်းခေတ်ဆုံးကထောက်ဆောင်တဲ့လက်မှတ်ထိုးခြင်းနဲ့အထူးနည်းလောက်မဲ့အစွမ်းအဖြစ်ကိုကျွန်တော်စိတ်ဆုံးအောင်လုပ်တယ်လက်မှတ်ထိုးစေခြင်းနဲ့နံပါတ်3ကတော့နိုင်ငံတကာတိစိတ်တွေကျွန်တော်တို့ကအနောက်နိုင်ငံတို့မြန်မြန်ပါစီချင်းတယ်ဒီလေးချက်ကိုကျွန်တော်တင်ပြထားပါတယ်ခင်ဗျာ
လောလောဆယ်မှာတော့အပြည့်ရစာချုပ်မူကြမ်းပြင်ဆင်ရေးနဲ့ပတ်သက်လို့အစိုးရဘက်ကထပ်မံပြင်ဆင်တာမျိုးမဟုတ်ပဲဆုံးဖြတ်ချက်အဖြစ်သာထည့်သွင်းလိုပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကအချက်တချို့ကိုပြင်ဆင်ချက်အဖြစ်ထည့်ဖို့နဲ့အချက်တချို့ကိုဆုံးဖြတ်ချက်အဖြစ်ထည့်ဖို့လိုလားနေတာဖြစ်ပါတယ်ဆွေးနွေးရမှာအဓိကအခက်အခဲရှိနိုင်တဲ့အချက်ကိုတော့ဒေါက်တာစလိုင်းလျံမုံစခေါင်းကအခုလိုဆက်ပြောပါတယ
်အခက်အခဲအများဆုံးဖြစ်နိုင်တယ်လို့ကျွန်တော်သုံးသပ်တာကတော့အားလုံးပါဝင်ရင်းနေဖြစ်တယ်လို့ကျွန်တော်မြင်တယ်အစိုးရဖက်ကနေပြီးတော့ကျွန်တော်တို့ဒီမှာပါတဲ့ဥပမာပြည်ပလောင်တို့ကိုကန်တို့ပြီးတော့အာရကန်အာမီအီတို့အဲ့ဒါဒီကိုတော့နေနဲ့မပါစီချင်လို့ဆိုတာကျွန်တော်တို့ကတော့အားလုံးအတူတူပါပါစင်တယ်ကျွန်တော်တို့ဆိုရင်တော့တချို့ဖွဲ့တွေလည်းမှတ်ထိုးပြီးတော့တချို့ဖွဲ့တွေကြံသွားလို့ရှိရင်အဲ့ဒီကြံသွားတဲ့လူတွေကိုတချို့အဖေကနေပြီးတော့ CE ရ PR ပေးမှကျွန်တော်တို့မလိုလားဘူးဆိုတော့နိုင်ငံရေးရှင်တွေကကျွန်တော်တို့အားလုံးရဲ့ချူတူလောက်ပိုင်းကိုဆွေးနွေးခဲ့တယ်ဆိုတော့ဒီကိစ္စဆက်ပြီးတော့ဆွေးနွေးပြီးရှိပါလိမ့်မယ်
တိုင်းဒေသကိုယ်စားလှယ်အဖွဲ့ဘက်ကတော့ငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးညှိနှိုင်းဖို့လိုလားကြောင်းနဲ့ရွေးကောက်ပွဲမတိုင်မီတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်ကိုလက်မှတ်ရေးထိုးဖို့ကြိုးစားမှဖြစ်ကြောင်းပြောပါတယ်စနေနေ့ညနေပိုင်းမှာတော့ဥအောင်မင်းခေါင်းဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တိုင်းဒေသကိုယ်စားလှယ်အဖွဲ့တွေဟာညနေ3နာရီမှာထပ်မံဆွေးနွေးကြမှာဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာအခုလိုနှစ်ဖက်ကိုယ်စားလှယ်တွေဆွေးနွေးနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းနဲ့ကရင်ပြည်နယ်အတွင်းမှာဂျိုးကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ကချင်ပြည်နယ်အတွင်းမှာလည်းစီးရီးရတင်းမာမှုတွေဆက်လက်တည်ရှိနေပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။VOA American တန်ရဲ့တောက်ကြနေညာဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လဲနားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာရချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။ကိုဒီယာပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51တို့အပြင်လိုင်းလက်မီတာ190တို့ကပါတူးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့သတင်းပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍ၊သုရဆောင်နဲ့ American တခွင်နဲ့တိတ်ပန်နဲ့နီးပညာကဏ္ဍမှာတော့မြန်မာနိုင်ငံမှာဆက်သွယ်ရေးတိုင်တွေများပြားလာတာနဲ့အမျှလူတွေကိုဘယ်လိုအန္တရာယ်ဖြစ်နိုင်လဲဆိုတာကိုဒေါက်တာတင့်လိုင်းကအခုလိုဆွေးနွေးထားပါတယ်ရှင်။
တယ်လီဖုန်းဆက်သွယ်တဲ့တာဝါရကြီးနဲ့မိုက်ခရိုဝေ့ဗ်လွတ်တယ်မိုက်ခရိုဝေ့ဗ်လွတ်တဲ့အခါကျတော့မိုက်ခရိုဝေ့ဗ်ကစွန့်အင်အနည်းဆုံးဖြစ်တယ်။ဘာနဲ့အတူတုံးဆိုဗျာဟိုကလေးလွတ်လိုက်တယ်နော်ဟိုဆက်ကူစွန့်လေးနဖူးလာမှန်တယ်လို့ပေါ့ဘာမှမဖြစ်ဘူး။အခုလဲဆိုရင်သို့တော်လည်းပဲမှန်တာပဲ
အခုလို့စိတ်ဝင်စားစရာအစီအစဉ်တွေမတိုင်ခင်မှာတော့အခုတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။2016 American သမ္မတရေးကောက်ပွဲဝင်ဖို့လုပ်နေတဲ့ American သမ္မတဟောင်းကတော်လည်းဖြစ်အထက်လွတ်တော်အမတ်တဦးလည်းဖြစ်ခဲ့ပြီးနိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်ခဲ့တဲ့ Hillary Clinton ဟာပထမဆုံးမဲဆွဲစည်းရုံးပွဲကိုဇွန်လ13ရက်နေ့မှာ New York ပြည်နယ် Roosevelt ကျွန်းမှာပြုလုပ်ခဲ့ပါတယ်။ထိုစဉ်ကပြောကြားခဲ့တဲ့မိန့်ခွန်းကိုကောက်နှုတ်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal. America can't succeed unless you succeed. That is why I am running for President of the United States.
ဒီလိုအောင်မြင်အောင်ခေါင်းဆောင်မှုပေးနိုင်မှုကျမအမေရိကန်နိုင်ငံရဲ့သမ္မတရွေးကောက်ပွဲဝင်ရှင်ပြန်ရခြင်းဖြစ်ပါတယ်လို့အမေရိကန်နိုင်ငံကြီးဝင်ကြီးဟောင်းဟီလရီကလင်တန်က2016မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာသူဝင်ရှင်ပြန်ဖို့ကြေညာအပြီးနယူးယောက်မြို့မဲဆွယ်လှူရှားမှုမှာဇွန်လ13ရက်နေ့ကခုလိုပြောခဲ့တာဖြစ်ပါတယ်အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့ကလင်တန်အင်းနေနဲ့သမ္မတကတော့လည်းဖြစ်ခဲ့တဲ့အပြင်အထက်လွတ်တော်အမတက်တန်းနှစ်ကြိမ်ထမ်းဆောင်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်လေတက်တန်းတစ်ကြိမ်ထမ်းဆောင်ခဲ့သူဖြစ်ပါလေသူဘာကြောင့်သမ္မတရွေးကောက်ပွဲဝင်ရပါသလဲ
I'm running to make our economy work for you and for every American for the successful
ဒီမှာရွေးကောက်ပွဲဝင်ရတာကတော့နိုင်ငံရဲ့စီးပွားရေးဟာနိုင်ငံသားတိုင်းအကျိုးအတွေ့တည်ပိုးပြီးစေနိုင်ဖို့ဖြစ်ပါလေအောင်မြင်တဲ့လူတွေအတွက်ရောရုန်းကန်နေတဲ့လူတွေအတွက်ရောတီထွင်ကြံစားသူတွေအတွက်ကောခင်မီနီးပညာရှင်တွေအတွက်ကောယောဂါကုထုံးရှာဖွေနိုင်ကြတဲ့စိတ်သိပ္ပံပညာရှင်တွေအတွက်ကောစက်ယုံအလုပ်သမားတွေဇပွဲတို့တွေညဆိုင်ဆင်းတဲ့သူနာပြုတွေနိုင်ပေါင်းများစွာကားမောင်းရတဲ့ထရက်ကာသမားတွေကျမတို့အတွက်စားနပ်ရိက္ခာစိုက်ပျိုးပေးတဲ့လေသမားတွေနိုင်ငံလုံခြုံရေးအတွက်ဆောင်ရွက်ပေးတဲ့စစ်မှုထမ်းတွေအပြင်အသေးစားစီးပွားရေးလုပ်ငန်းရှင်တွေအလျှော့မပေးအလဲထိုးမခံတဲ့သူတွေအတွက်ကိုစားပြုဖို့ဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်။ဒါအပြင်သူ့ဘဝမှာအောင်မြင်မှုဆိုတဲ့ခံယူချက်နဲ့ပတ်သက်ပြီးတော့လေ
I believe that success isn't measured by how much the wealthiest Americans have but by how many children climb out of poverty.
ဘဝမှာအောင်မြင်မှုဆိုတာအမေရိကန်နိုင်ငံသားတွေဘယ်လောက်ချမ်းသာကြတယ်ဆိုတာနဲ့ကျွန်မမတိုင်းတာပါဘူး။ကလေးပဲနှစ်ယောက်ဆင်းရဲတွင်းကထွက်နိုင်ကြတယ်အသေးစားစီးပွားရေးလုပ်ငန်းရှင်တွေဘယ်လောက်အောင်မြင်မှုရကြသလဲအသေးစားစီးပွားရေးလုပ်ငန်းရှင်တွေဘယ်လောက်အောင်မြင်မှုရကြသလဲ လူငယ်တွေအကျွေးမပေးပဲကောလိပ်ကျောင်းဘယ်နှဦးတက်နိုင်ကြသလဲအလောက်ကိုင်းကောင်းတွေဘယ်နှဦးရကြသလဲအောင်မြင်တဲ့လူတွေဘယ်နှဦးရှိပြီးအဲ့ဒီဘဝမှာဆက်အောင်မြင်အောင်ဘယ်နှဦးဆက်ထိန်းထားနိုင်ကြသလဲဒါတွေနဲ့ကျမအောင်မြင်မှုကိုတိုင်းတာတာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်သူ့အနေနဲ့ဒီလိုခံယူချက်ကိုနိုင်ငံရေးကတစ်ဆင့်သိမြင်လာတာမဟုတ်ဘဲသူ့မိသားစုအထူးသဖြင့်အသက်60နှစ်အရွယ်မှာကွဲလွန်နေပြီဖြစ်တဲ့သူ့မိခင် Dorothy Rodham C ကတဆင့်ရလာခဲ့တာဖြစ်တယ်လို့လည်း Mrs. Clinton ကဆက်ပြောခဲ့ပါတယ
် My mother taught me that everybody needs a chance and a champion. She knew what it was like. ကျွန်မကိုဆုမခဲ့တာက
လူတိုင်းနေနဲ့အခွင့်အရေးရတင်ကြတယ်လို့ကုညီဆောင်မပေးသူတွေလည်းရှိရမယ်ဆိုတာပါပဲ။သူ့ဘဝမှာအဲ့ဒီနှစ်ချက်မရှိဘဲနဲ့သူနေခဲ့ရတဲ့အခါတွေနဲ့ကြုံတွေ့ခဲ့ရတာဖြစ်ပါတယ်။ကျမမေရဲ့မိဘတွေကသူ့ကိုစွန့်ပစ်ခဲ့ကြတယ်။သူဟာအသက်16နှစ်အရွယ်မှာသူ့ခြေထောက်ပေါ်သူရက်ခဲ့ပြီးသူ့အနေနဲ့အဲ့ဒီအရွယ်မှာအိမ်ပေါ်အဖြစ်နဲ့လုပ်ခဲ့ရတာဖြစ်ပါတယ်။ဒါကြောင့်လဲကျမအနေနဲ့အရွယ်ရောက်လာတဲ့အခါကျမမေကိုမေးခဲ့တာကတော့ဘာကြောင့်ဒီလောက်ကြမ်းတမ်းတဲ့ဘဝကိုခံနိုင်ရရှိနိုင်တယ်ဆိုတဲ့အချက်ပါပဲ။သူ့ရဲ့အဖြေကတော
့ You know what her answer was? Something very simple. Kindness.From someone who believed she mattered. The first grade teacher.
ကျမအမေရဲ့အဖြေကတော့ရှင်းပါတယ်။ကျေနာသနာမှုပါပဲ။ဒါအပြင်လူတူဦးပေါ်ကျူနာထားတတ်ဖို့ပါပဲ။ကျမအမေကနီလေစာဝယ်စားဖို့မတတ်နိုင်တော့သူငယ်တန်းပြဆီယမတူကသူစားဖို့အတွက်ပါမုတ်ပူယူလာပေးခဲ့တယ်။ကျမအမေအိမ်ပေါ်လုတဲ့အင်ရှင်ကလည်းကျမအမေအိမ်လုပြီးအောင်လုပ်နိုင်သပြီးတော့ကျမအမေကိုအထက်တန်းကျောင်းပေးတက်ခဲ့တယ်။ကလေးကျမအမေပေါ်ယုံကြည်တဲ့လူရှိခဲ့လို့လေကျမအမေကကျမပေါ်ယုံကြည်ခဲ့တာဖြစ်ပါတယ်လို့ Mrs. Clinton ကရှင်းပြခဲ့တာဖြစ်ပါတယ်။ဒါကြောင့်လေသူ့ရဲ့ခံယူချက်နဲ့ပတ်သက်ပြီးတော
့ I believe with all my heart in America and in the potential of every American to meet every challenge to be resilient no matter what the world throws at you
ကျမအနေနဲ့အမေရိကန်ပြည်ထောင်စုပေါ်ယုံကြည်မှုရှိတယ်လို့အမေရိကန်နိုင်ငံသားတိုင်းရဲ့စွမ်းဆောင်နိုင်မှုပေါ်မှာလေကျမအပြည့်အဝယုံကြည်မှုရှိပါတယ်။အကဲဆတ်မှုတိုင်းကိုရင်ဆိုင်နိုင်တယ်။ဘဝမှာဘယ်လောက်အခက်အခဲကြီးပါစေခံနိုင်ရရှိတယ်။အခက်အခဲဆုံးပြဿနာတွေကိုဖြေရှင်းနိုင်တယ်။ဒါတွေအားလုံးကိုအမေရိကန်နိုင်ငံသားတွေအနေနဲ့လုပ်နိုင်စွမ်းရှိကြတယ်လို့ကျမယုံကြည်တယ်။ကျမကိုယ်တိုင်လည်းမြင်တွေ့ခဲ့ရလို့ဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်။သူ့အနေနဲ့လူငယ်ဘဝကသတင်းပတ်ကုံကြားအားချိန်မှာအလုတ်ဆင်းညတဲ့မက္ကစီကန်လယ်သမားတွေရဲ့ခလီးတွေကိုထိမ့်ပေးခဲ့တယ်လို့နောက်ပိုင်းဥပဒေကြောင်းသားဘဝနဲ့လယ်သမားတွေနဲ့သူတို့ခလီးတွေဘဝတိုးတက်ရေးအတွက်လွှတ်တော်မှဆော်အော်ပေးခဲ့တဲ့အပြင်ဥပဒေဘဝရအပြီးမှလည်းပထမဆုံးလူကစင်ရဲသားတွေရဲ့ခလီးတွေရေးကိုရှေ့ရှုဆောင်ရွက်ပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်သူ့အနေနဲ့တအိမ်တက်တအိမ်ဆင်းသွားပြီးညာရီချို့တဲ့ခလီးဘယ်နှစ်ယောက်ကြောင်းမသွားနိုင်တယ်ဆိုတာကိုစီးရင်ကောက်ခဲ့ပြီးသူတို့ပညာသင်ခွင့်ရရရအောင်ဥပဒေပြဋ္ဌာန်းပေးရတွေ့လဲချိုးပန်းခဲ့တယ်လို့ Mrs. Clinton ကပြောပြခဲ့ပါတယ်။ဒါအပြင်ဆင်းရဲလို့ရှေ့နေမတတ်နိုင်တဲ့လူတွေကိုကိုစားပြုတဲ့အနေနဲ့လည်းအခမဲ့ရှေ့နေလိုက်ပေးခဲ့လို့သူ့ဘဝမှာဒုက္ခကြုံတွေ့ခဲ့ရတဲ့လူတွေနဲ့ဆက်ဆံခဲ့တဲ့အတွေ့အကြုံတွေအများကြီးရှိခဲ့တာဖြစ်တယ်လို့လည်း Mrs. Clinton ကပြောပါတယ်။မကြသေးမီကသူတွေ့ကြုံခဲ့တဲ့အမျိုးသမီးတဦးနဲ့ပတ်သက်ပြီးတော့လေ
Just weeks ago I met another person like that.A single mom juggling a job and classes at community college.
လူငယ်တွေတင်းပါနေငယ်ကကျမအမျိုးသမီးတူကိုစုံခဲ့ပါတယ်။အိမ်အောင်ကွေးနေပြီးကလေး၃ယောက်နဲ့သူကဘဝကိုရုန်းကန်နေရပါတယ်။သူ့ဘဝအနေနဲ့ခက်ခဲမယ်ဆိုတာကိုသူကလက်ခံထားပါတယ်။ဒါပေမဲ့လို့လေသူကျမကိုမိခဲ့တာကတော့သူ့လူမျိုးရုန်းကန်နေတဲ့မိသားစုတွေအခြေအနေပိုကောင်းလာအောင်ကျမဘယ်လိုလုပ်ပေးနိုင်သလဲဆိုတာပါပဲ။အဲ့ဒီလိုအမျိုးသမီးအကျိုးတွေဆောင်ရွက်ပေးနိုင်ဖို့အပြင်နိုင်ငံရဲ့အကျိုးတွေတဲ့ဆောင်ရွက်ပေးနိုင်မှုကျမသမရရွေးကောက်ပွဲကိုဝင်တာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်။ဒါကြောင့်လည်းပြည်သူတွေအတွက်ရုန်းကန်မှု400ဖြစ်တဲ့နိုင်ငံရဲ့စီးပွားရေးဟာနိုင်ငံသားတိုင်းတွေဖြစ်ရမယ်ဆိုတဲ့အချက်နဲ့လူမှုရေးအခြေအနေနိုင်ငံတကာမှာအမေရိကန်ပြည်ထောင်စုခေါင်းဆောင်မှုအကောင့်လာရေးပြင်အမေရိကန်အစိုးရတွင်ပြုပြင်ပြောင်းလဲရေးတွေကြိုးပမ်းသွားမှာဖြစ်တယ်လို့လည်း Mrs. Clinton ကကြေပေးပြောကြားသွားပါတယ်။နိုင်ငံအတွက်ရည်ကြီးဆုံးယင်းနှိမ့်မြှုပ်နှံမှုနဲ့ပတ်သက်လို့လေသူက
Now, building an economy for tomorrow also requires investing in our most
important assets. Now, building an economy for tomorrow also requires investing in our most important assets. Now, building an economy for tomorrow also requires investing in our most important assets. Now, building an economy for tomorrow also requires investing in our most important assets. Now, building an economy for tomorrow also requires investing in our most important assets. Now, building an economy for tomorrow also requires investing in our most important assets. Now, building an economy for
I know how hard this job is. I've seen it up close and personal. All our presidents come into office looking so vigorous. And then we watch their hair grow grayer and grayer. Well, I may not be the youngest candidate in this race.
Chima kudwe ba be. Chima lu nengan ye tamra dwi sa tawin tansang jima ro. Ama api ne bo. Nau bain cha ro thru sabin wi. Phyu dire po phyu la ya da gu twi ya ba de. Chima ni ne.
ဒေါ်လာလာဒန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့2000လဲအမေရိကန်တခွင်အလှဲ့ပါဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုလွတ်လပ်ရေးနေ့ဖြစ်ပါတယ်ဗြိတိသျှကိုလိုနီဖြစ်ခဲ့တဲ့နယ်မြေတွေကလွတ်လပ်ရေးရယူပြီးနောက်ပိုင်းကတည်းကစုစည်းညီညွတ်မှုကိုရအောင်တည်ဆောက်ခဲ့တာပါအခုတစ်ပတ်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်လွတ်လပ်ရ
1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကမှာရှိတဲ့ Britain Colony နေမြေ73ခုကနေလွတ်လပ်ရေးကြေညာစာရင်းကိုလက်မှတ်ရေးထိုးခဲ့ပါတယ်။အင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးနောက်ဒီလွတ်လပ်ရေးကြေညာစာရင်းမူကြမ်းကိုရေးဆွဲသူကတော့ Virginia ပြည်နယ်ကအသက်32နှစ်အရွယ် Thomas Jefferson ဖြစ်ပါတယ်ခင်ဗျာ
။ဒီကြေညာချက်ထဲမှာ Britain ရဲ့တတိယမြောက် George ဘုရင်ပေါ်စန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါတယ်လို့သိရတယ်နော်ကိုအောင်။
ဟုတ်ပါတယ်နန်းလောင်ကြီးတကယ်တော့လေလော့ဂရန်ဆိုတာတိတ်အလဲပြောင်းနေများတယ်လို့ပြောရမှာပါလွတ်လပ်ရေးမရခင်ကာလတွေမှာဒီကိုလိုနီနယ်မြေမှာနေထိုင်ကြသူတွေကတတိယမြောက် George ဘုရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလို့ခေါင်းလောင်းတွေတီးမိဖုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘုရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီ George ဘုရင်ရဲ့အခေါင်းပုံကိုမီးရှို့ပြီးတော့အောင်ပွဲခံခဲ့ကြပါတယ
်လူထုတွေရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးအုပ်ဆိုးခဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကွာအောင
်တိတ်ဟုတ်တာပေါ့ဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာရင်းကိုဖတ်ကြားရင်းပျော်ပွဲရှင်ပွဲတွေဆင်နွှဲကြကြည်တက်ပွဲတွေနဲ့အမြောက်တွေပစ်ဖောက်ပြီးတော့လဲကြိုးစုခဲ့ကြပါတယ်ဖီလာဒဲဖီးယားမြို့မှာပထမဦးဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်အဲ့ဒီအချိန်ကလက်နက်ကင်တပ်တွေရဲ့အကြီးအကဲ George Washington ကလည်း1988ခုနှစ်မှာကြာရောက်တဲ့လွတ်လပ်ရေးနဲ့အထိမ်းအမှတ်အနေနဲ့တပ်ဖွဲ့ဝင်တွေကိုပုံမှန်ပေးနေကြအရေးပမာဏအထက်နှစ်ဆတိုးပြီးတော့ထုတ်ပေးခဲ့ပါတယ
်။အဲ့ဒီနောက်မှာတော့1981ခုနှစ်မှာဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလိုက်ရအဖြစ်မက်ဆာချူးဆက်ပြည်နယ်ကတရားဝင်သတ်မှတ်ခဲ့ပါတယ်။1812ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလမှာတော့လွတ်လပ်ရေးနဲ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီး1890ခုနှစ်အရောက်မှာတော့အမေရိကန်လွတ်တော်ကနေဇူလိုင်လ4ရက်ကိုပြည်ထောင်စုအလိုက်ရက်အဖြစ်သတ်မှတ်ပေးခဲ့ပါတယ်။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လှုပ်အားခရရှိတဲ့အလိုက်ရက်အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ်
။အမေရိကန်နေရာဒီကာလအလယ်ပိုင်းမှာကြောက်တဲ့ဒီလွတ်လပ်ရေးနေဟာမြို့ချဝါဒရဲ့သင်္ကေတအဖြစ်အမျိုးသားရေးအရာရေးပါတဲ့နေရာမှာဆက်ရှိနေပြီးစကွေရစုနှောင်းပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပသလိုမိသားစုမိတ်ဆွေတွေလည်းတွေ့ဆုံပြီးစားတောက်ပွဲတွေပြုလုပ်ကြပါတယ်။အင်ဒီယာနာပြည်နယ်ဖိုအီမြို့မှာနေထိုင်တဲ့ကိုသိန်းထွန်းအောင်ကလွတ်လပ်ရေးနေ့မှာသူဘာတွေလုပ်ဖို့စီစဉ်ထားတယ်ဆိုတာနဲ့အမေရိကန်လွတ်လပ်ရေးနေ့အပေါ်သူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပြပါရစေ
။
ဒီလွတ်လပ်ရေးနေ့မှာအမေရိကန်နိုင်ငံသားတွေနဲ့အတူတူဗျာကျွန်တော်တို့မြန်မာပြည်ကလာတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ဆင်နွှဲကြတယ်ဗျာဆင်နွှဲတဲ့အခါမှာနေရာလိုက်ဒေသလိုက်ပုံစံမျိုးစုံပေါ့နော်ကျော်ဆင်နွှဲကြတယ်ကျော်ပွဲဆင်ပွဲတွေရှိတယ်နော်ဒီမီရှူမီပန်ဖောက်တာတွေရှိတယ်ကျွန်တော်တို့မြို့မှာတော့ဗျာဟိုမီရှူမီပန်လည်းဖောက်တယ်အဲနောက်တစ်ခုကဟိုဟောလီဒေးဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီနေရာလာတဲ့တကယ်ချင်းတွေလာပြီးတော့စူပြီးတော့မှဒီပြောင်းချုံမဲကိုပါဝင်ဆင်နွှဲကြတာပေါ့နော်ပါဝင်ဆင်နွှဲတဲ့အခါမှာမြန်မာနိုင်ငံကလာတဲ့ကျွန်တော်တို့မိသားစုနဲ့တူတူတပည့်မိသားစုတွေရဲ့နိုင်ငံပြောင်းနေတဲ့မိသားစုတွေပါတယ်အဲပါတော့ဒီနိုင်ငံပြောင်းနေတဲ့မိသားစုတွေကဒီနိုင်ငံမှာလာပြီးတော့မှတရားဝင်နေထိုင်ခွင့်နဲ့နိုင်ငံသားဖြစ်အတိမတ်ပြုခွင့်နေရတယ်လွတ်လပ်ရေးအကျိုးတရားမှုပေါ့ဗျာလွတ်လပ်ရေးအတိအပွင့်တွေကိုကျွန်တော်ခံစားရတာပဲအဲနောက်တစ်ချက်ကကျွန်တော်တို့ဒီနိုင်ငံမှာလာပြီးပညာသင်ခွင့်ရတယ်ပညာသင်ခွင့်ရတော့ဒီပညာသင်ခွင့်နဲ့အတူတူလွတ်လပ်စွာကျောဆုပ်ခွင့်တွေရှိတယ်လွတ်လပ်စွာတွေးခေါ်ခွင့်တွေရှိတယ်လွတ်လပ်စွာသင်ယူခွင့်တွေကျွန်တော်ရရလွတ်လပ်ရေးရဲ့အသီးအပွင့်တွေကိုကျွန်တော်ခံစားရတာပေါ့ဗျာနော
်အမေရိကန်ပြည်ထောင်စုအပါဝင်ကမ္ဘာနိုင်ငံတွေမှာပြည်သူလူထုအခြေပြုအလုံးပါဝင်ဆင်နွှဲလို့ရတဲ့ပုံစံမျိုးနဲ့သာလွတ်လပ်ရေးနေ့ကိုဆင်နွှဲလို့ရှိတယ်လို့မေရီလန်းပြည်နယ်ဘတ်သက်စတာမှာနေထိုင်တဲ့ဥဘီလာရရှစ်ကဒီအမေရိကန်လွတ်လပ်ရေးနေ့ရဲ့ထူးခြားချက်ကိုအခုလိုထောက်ပြပါတယ်
ကျွန်တော်တို့မွေးပြီးကြီးလာတဲ့ကျန်ဒီရီမှာဆိုလို့ရှိရင်ကျွန်တော်တို့ကမီလီတရီပရက်ရှစ်ကိုရေးပေးပြီးတော့ဟိုဆယ်လီဘရိတ်လုပ်တာဒီမှာဒီလူတို့ကိုရေးပေးပြီးတော့ဒီလူတို့အတွက်ဖျားပွဲဗမာပြည်မှာဖျားပွဲလို့ဆိုလို့ကျော်ပွဲစားပွဲနောက်ဆုံးဟိုမျူဇစ်ကယ်ကွန်ဆာတ်တွေပါတယ်နေဝါရှင်တန်ဒီစီအမော်မှာတခြားနိုင်ငံတွေမှာအဲ့လိုမျိုး government house အရှေ့မှာဒီပွဲfireworks and you don't know ပြီးတော့အဲ့ရောဘတ်စားလောက်ကြပါလေ
American ပြောင်စုတမိုင်းမှာအရေးပါတဲ့စာတန်းတစ်ခုကတော့ဒီလွတ်လပ်ရေးကြီးညာစာတန်းနဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေလိုပဲဖြစ်ပါတယ်မြို့တော်ဝါရှင်တန်မှာရှိတဲ့အမျိုးသားမော်ကွန်းတိုင်းမှာဒီစာတန်းနှစ်ဆောင်ကိုပြသထားပါတယ် Thomas Jefferson လက်ရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြီးညာစာတန်းမူပွားတစ်ခုကိုတော့နယူးယောက်ဗဟိုစာကြည့်ရိုက်မှာပြသထားပါတယ်တမိုင်းမှာအရေးပါတဲ့ဒီစာရန်ကို American အများပြားကလာရောက်ကြည့်ရှုကြပြီးမျက်ဝါးထင်ထင်မြင်တွေ့ခွင့်ရတဲ့အတွက်လဲဂုဏ်ယူကြပါတယ်တကယ်တော့ဒီလွတ်လပ်ရေးကြီးညာစာရန်ကို Jefferson ကရေးတယ်ဆိုပေမဲ့ပြင်ဆင်မှုတွေလည်းရှိခဲ့ပါတယ
် Jefferson ကဒီလွတ်လပ်ရေးကြီးညာစာရန်ကိုရေးသားခဲ့ပြီးစာသားတချို့ကိုတော့မြင်တာထားပါတယ်နောက်ဆုံးအပြစ်သက်ရေးသားတဲ့ကြီးညာစာရန်မှာကအဲ့ဒီစာသားတွေမပါတဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်ပါတယ်။တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ့်တဲ့အနေနဲ့ကျွန်းကုန်ကူးမှုနဲ့ပတ်သက်ပြီးရေးသားထားတဲ့စာသားတချို့ကိုဒီကြီးညာစာရန်ကနေပယ်ဖျက်ထားခဲ့တာပါ။အ
ဲ့ဒီနေရာနဲ့မလှမကမ်းကစာကြည့်လိုက်မှာတော့ရှားပါတဲ့မူရင်းမိတ်တူ The Star Spangled Banner နိုင်ငံတော်တချင်စာသားကိုပြသထားပါတယ်။ဒီတချင်ရဲ့မူရင်းမိတ်တူကဆက်တဆောင်းပဲရှိတာပါ။အဲ့ဒီတချင်စာသားတွေကတော့1814ခုနှစ်အတွင်း Francis Scott Key ရေးသားတဲ့ကဗျာတွေကစာသားတွေပါ။ American နိုင်ငံတော်တချင်ဖြစ်1932ခုနှစ်မှာသတ်မှတ်ပြထမ်းခဲ့ပါတယ်
။အဲ့ဒီအချိန်ကစလို့ဇူလိုင်လ4ရက်နေ့ရောက်တိုင်းနိုင်ငံတော်မှာနိုင်ငံတော်အလံတွေကိုလွင့်ထူကြသလို The Star Spangled Banner တချင်ကိုလည်းနေ့ရအတော်များများမှကြားနိုင်ပါတယ်။
What so proudly we hailed at the twilight's last gleaming, whose broad stripes and bright stars through the perilous fight, o'er the ramparts we watched were so gallantly streaming, and the rocket's red glare, the bombs bursting in air, gave proof through the night that our flag was still there. Oh, say does that star-spangled banner yet wave o'er the land of the
American ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေအဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်ဒီဖွဲ့စည်းပုံရဲ့အစမှာအစအစအရာရာပြည့်ပြည့်စုံတဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအထားတရားဥပဒေအရအာမခံချက်ပိုကောင်းမွန်တဲ့အထွေထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင် American နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေဖော်သွားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်
နိုင်ငံအမြင့်ဆုံးဥပဒေဖြစ်တဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာလူထုကရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကိုအကန့်အသတ်ပေါင်းစည်းမျဉ်းတွေနဲ့လုတ်ပိုင်ခွင့်အာဏာပေးအပ်လိုက်ပြီးအစိုးရရဲ့အာဏာဟာလည်းဒီဖွဲ့စည်းအုပ်ချုပ်ပုံထဲမှာပဲအခြေခံတာပါ။ဒါအပြင်အမေရိကန်နိုင်ငံသားတွေရဲ့အခြေခံလူအခွင့်အရေးတွေကိုကာကွယ်ပေးဖို့အစိုးရရဲ့လုတ်ပိုင်ခွင့်တွေကိုလည်းကန့်သတ်ထားပါတယ
်။ကိုအောင်စီစဉ်ပြီးနန်းလောင်ကူညီတင်ဆက်ထားတဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့သိပ္ပံနဲ့နှီးပညာအလဲပါ။ယူဘဗေဒပညာရှင်ဒေါက်တာဦးတင်လိုင်းနဲ့အတူဒေါက်ခင်မျိုးသက်ကဆွေးနွေးတင်ပြထားပါရရှင်။
မြန်မာနိုင်ငံမှာဆက်သွယ်ရေးကုမ္ပဏီတွေများလာတာနဲ့မျှငင်းနေချမဟုတ်တဲ့ဆက်သွယ်ရေးတာဝါတိုင်ကြီးတွေကိုတွေ့လာရတာဟုတ်ဒီတိုင်ကြီးတွေကနေဘန်အန်ဒီရီများပြေးနိုင်မယ်လို့သိကျင်နေသူတွေအတွက်ဒီတိုင်ကြီးတွေကထုတ်လွှင့်နေတဲ့လိုင်းတွေအပြင်သတိထားဖို့လိုအပ်တဲ့တခြားရက်ဆက်တန်းလိုင်းလိုင်းတွေအကြောင်းကိုဒီတစ်ပတ်မှာပြောပြပေးမှာပါ။သဘာဝအလျောက်ထုတ်လွှင့်နေတဲ့လျှက်ဆက်တန်းလိုင်းလိုင်းတွေနဲ့ပြည့်နေတဲ့ကမ္ဘာလောကကြီးထဲမှာမျက်စိနဲ့ကောင်းကောင်းမြင်နိုင်တဲ့လိုင်းတွေရှိတယ်လို့မမြင်ရတဲ့လှိုင်းမျိုးတွေလည်းရှိနေပါတယ်။လှိုင်းတွေကိုလှိုင်းလျားပေါ်မူတည်ပြီးအမျိုးအစားတွေခွဲထားတာပါ။ဂါမာရောင်ကြီးတို့ X-ray တို့ခရမ်းလွန်ရောင်ကြီး UV ray တို့လိုအလျားတူတဲ့လှိုင်းတွေဟာစွန့်ရင်မြင်မှားကြပြီးအနီးအောက်ရောင်ကြီး microwave လှိုင်းနဲ့ radio လှိုင်းတို့လိုလှိုင်းလျားရှည်သွားရင်တော့စွန့်အားကပိုးပြီးညော့သွားတာဖြစ်ပါတယ်။ဒီအထက်မှာလူတွေရဲ့မျက်စိနဲ့မြင်နိုင်တဲ့ရောင်စင်တွေပါတဲ့အလင်းရောင်ကတော့အလဲအလတ်လှိုင်းတွေဖြစ်ပြီးသူတို့ရဲ့တက်တိစွန့်ရင်နဲ့ပြင်းအားတွေနဲ့ပတ်သက်ပြီးယူဘဗေဒပညာရှင်ဆရာကြီးဒေါက်တာဦးတန်လှိုင်ကအခုလိုရှင်းပြပါတယ်
။ဆရာစစ်တန်လှိုင်အမျိုးမျိုးရှိတယ်လှိုင်းလေးရလိုက်ပြီးတော့မျက်စိနဲ့မြင်နိုင်တဲ့ဟာကအပြာရောင်ခရမ်းရောင်အပြာရောင်အစေးနော်အဝါအနီဆိုပြီးတော့ရောင်စင်ပေါ့လေအဲ့ဒါတွေကရိုးရိုး visible light မျက်စိနဲ့မြင်ရတယ်သမားဖြစ်ဆိုရင်ဘာမှမဖြစ်ဘူးသို့တော်လည်းပဲအလွန်ကြီးအလင်းရောင်ကအားကြီးလို့ရှိရင်အလင်းရောင်ရဲ့အားဆိုတာနှစ်ခုရှိတယ်တစ်ခုကအဲ့ဒီအလင်းရောင်လှိုင်းရဲ့စွမ်းအင်နောက်တစ်ခုကလှိုင်းရဲ့အတိုင်းဒါပေါ့လှိုင်းကသိပ်အားကြီးတာ intensity လို့ခေါ်တယ်ဟိုက energy နော်အဲ့တော့ energy အရပြောလို့ရှိရင်တော့သက်ရှိ cell တွေကိုတချို့အလင်းရောင်တွေကဖြည့်ဆည်းနိုင်တဲ့အတိုင်းဒါလေးရှိတယ်သို့တော်လည်းဖြည့်ဆည်းတော်လည်းပဲပျက်စီးဖို့အခွင့်အလမ်းကသိပ်လှိုင်းရဲ့အားမကြီးဘူးဆိုရင်လိုင်းပြင်းအားမများဘူးဆိုရင်တော့မပြက်ဘူးပေါ့ဗျာပြက်ဖို့ခက်တာပေါ့စွမ်းအင်ဆိုတာလေးကိုဥပမာပေးရလို့ရှိရင်ကလေးကပြက်လိုက်တဲ့လေးကွာလေးနဲ့ပြက်လိုက်တဲ့လောက်စားလုံးမှန်တာနဲ့အမြောက်ဆန်မှန်တာနဲ့မတူဘူးပေါ့ဟုတ်လားနော်အမြောက်ဆန်ကတိတ်စွမ်းအင်ကြီးတယ်ဟိုလောက်စားလေးကစွမ်းအင်တိတ်မရှိဘူးနော်ပေတော့အောင်မဖြစ်ဘူးပေါ့နော်အဲ့တော့ခုနစွမ်းအင်ဆိုတာအဲ့ဒါအမြောက်ဆန်ကြီးနဲ့လောက်စားလုံးလေးကွာတာမျိုးကစွမ်းအင်နောက်တစ်ခုကပြင်းအားဆိုတာကြတော့ပါအောင်ဆိုတော့တစ်ဆက်ကံကိုလောက်စာတလုံးလာတာနဲ့တစ်ဆက်ကံကိုလောက်စာအလုံးတရာမှန်တာနဲ့မတူဘူးလေအဲ့တော့အရေအတွက်ကိုဆိုလို့ရတယ်အဲ့ဒါ intensity
စွမ်းအင်ကြီးမတဲ့လှိုင်းတွေရဲ့အန်ဒီယေကိုကြည့်အောင်ပ
ါစွမ်းအင်အများဆုံးဟာတွေကဘာတွေလို့ဆိုတော့ကျွန်တော်တို့နျူကလ িয়ার ဘုံးတွေဘာတွေကထွက်တဲ့နော် gamma rays တို့ x-ray တို့နော် x-ray ဆိုကျွန်တော်တို့ဆေးဥမှာဓာတ်မှန်ရိုက်တဲ့ x-ray လည်းပါတယ်ဗျအဲ့ဒါတွေကစွမ်းအင်အင်မတန်ကြီးတယ်နော်ထိတာနဲ့ cell တွေပြက်တယ်ဟိုဆေးဥမှာဓာတ်မှန်ရိုက်ခိုင်းရင် cell တွေပြက်တာပဲအဲ့ဒါကြောင့်အကြာကြီးမရရဘူးခဏခဏမရရဘူးအန်ဒီယေရှိတယ်ဟိုကျွန်တော်တို့ကလည်းတစ်ဖက်ကယောဂါသိရင်တော့နော်အန်ဒီယေနဲ့အကျိုးအမြတ်ချင့်ချိန်ပြီးတော့ရိုက်တာဒီလောက်ကလေးရိုက်ရင်တော့ဘာမှမဖြစ်ဘူးပေါ့နော်ဆိုပြီးတော့ဓာတ်မှန်ရိုက်ကြတယ်အဲ့တော့ဓာတ်မှန်ရိုက်တာအန်ဒီယေရှိတယ် cell တွေပြက်တယ်မျိုးရိုးပြီးစားတွေပြောင်းသွားနိုင်တယ်ကင်ဆာတွေသွေးကင်ဆာတွေဖြစ်နိုင်တယ်အင်မတန်များရင်ပေါ့လေ
လူတွေသီးခြားထုတ်ယူထားတဲ့ X-ray လှိုင်းတွေနဲ့ဓာတ်မှန်ရိုက်ရကနေကျုံရနိုင်တဲ့အန်ဒီယေတွေအပြင်တဘာဝတိုင်းထွက်လွန်နေတဲ့ခရမ်းလွန်ရောင်ကြီးရဲ့အန်ဒီယေကလည်းမသေးပါဘူး
။စွမ်းအင်သိပ်များတာက X-ray တို့ Gamma ray တို့နော်အဲ့ဒါများတယ်။အဲ့ပြုပြီးရင်ကျွန်တော်တို့ခရမ်းလွန်ရောင်ကြီးပေါ့ UV Ultraviolet အဲ့ဒါတော့ဒီကမိုးလေဝသဆရာတွေလည်းပြောနေပါပြီ။ရန်ကုန်မှာ UV ညွန်ကိန်းမလောက်ပါညာ။အဲ့ဒါလည်းသိတာတယ်သူကနော်။နေဘူးတဲ့ထွက်လို့ရှိရင်ဥပမာပင်းညာရည်ကစားကြတဲ့အခါကျရင်နော်တနေ့ဘူးရည်ကစားပြီးမျက်နှာကြီးတင်းနေတာသိကြပါလိမ့်မယ်နော်။အဲ့ဒါဘာဖြစ်တောင်းဆိုတော့အရေပြားက cell တွေပြက်တာ၆သွားတာပေါ့ဗျာတေးချက်ကြီးနေလန်းလိုက်တယ်လို့၆ကျွတ်သွားတာအဲ့ဒါက UV အဲ့တော့ UV ပြီးရင်ခုနပြောတဲ့မျက်စိနဲ့မြင်ရတဲ့အလင်းရောင်အဲ့တော့သူကတော့သိပ်မဖြစ်စေနိုင်ဘူးနော်သိပ်မဖြစ်နိုင်စေနိုင်ဘူးဆိုပေမဲ့အလုံးကိုများလို့ရင်တော့ဖြစ်တယ်အလင်းအမှုန်တွေကထိတာသိပ်များလို့ရှိရင်အလင်းဆိုင်တွေအကြီးလွန်းလို့ရှိရင်ကျွန်တော်မျက်စိကန်းသွားနိုင်တယ်ကျွန်တော်နေကိုတဲ့တဲ့ကြည့်အဲ့ဒါတနာရီလောက်စိုက်ကြည့်မယ်ဆိုရင်မျက်စိကန်းသွားမယ်အဲ့ဒါထိတဲ့အတိုင်းအတာပေါ့နော်ထိတဲ့ပမာဏများပြားမှုစွမ်းအင်များတာမဟုတ်ဘူးဟိုခုနလောက်စာမှန်တယ်လို့ပဲတလုံးနဲ့မှန်တော့လူမသိဘူးနော် အလုံးတောင်းလုံးမှန်တော့သွားမှာပေါ့ဗျာအဲ့လိုပေါ့မျက်စိနဲ့မြင်ရတဲ့အလင်းထဲမှာနော်စွန့်ရင်အများဆုံးကခရမ်းရောင်နောက်အပြားအစိမ့်အဝါနောက်အနီးအနီးပြီးရင် infrared ဆိုတာရှိတယ်အနီးအောက်ရောင်ကြီးလို့ခေါ်တယ်မျက်စိနဲ့မမြင်ရဘူးအနီးနဲ့ကပ်နေလို့အနီးအောက်နော် infrared ကလည်းဟိုနင်းရင်ဘာမှမဖြစ်ပါဘူးမြားရင်တော့လောင်တာပဲအဲ infrared ပြီးစွန့်ရင်အနည်းဆုံးကတော့နော် microwave နဲ့ radio wave microwave ဆိုတဲ့ line နဲ့radio line နော်
ဒီစွမ်းအင်တိတ်မမြင်တဲ့အလင်းတဲကရောင်စင်တွေရဲ့စွမ်းအင်နဲ့အနီအောက်ရောင်ကြီးတွေရဲ့အစွမ်းတက်တီကိုလည်း short တွေ့လို့မရသလိုအခုမြန်မာနိုင်ငံမှာတွေ့လာနေရတဲ့ဆက်သွယ်ရေးတာဝါဒဏ်ကြီးတွေကနေထုတ်လွှတ်တဲ့ရောင်ကြီးလှိုင်းတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
။ဟိုတယ်လီဖုန်းဆက်သွယ်တဲ့တာဝါဒဏ်ကြီးတွေ microwave လွတ်တယ်။ microwave လွတ်တဲ့အခါကျတော့ microwave ကစွမ်းအင်အနည်းဆုံးဖြစ်တယ်အဲ့နဲ့တူတော့ဆိုဗျာဟိုကလေးလွှတ်လိုက်တယ်နော်ဟိုဆက်ကူစွန်လေးနဖူးလာမှန်တယ်လို့ပေါ့ဘာမှမဖြစ်ဘူးတခုတည်းဆိုရင်သို့တော်လည်းပဲမှန်တာပိတ်များလုံးလို့ရှိရင်ပိတ်ပြီးတော့အားကြီးလုံးလို့ရှိရင်တော့နော်အရေအတွက်များလုံးလို့ရှိရင်တော့မခံနိုင်ဘူးအရေပြားလည်းထိတယ်နောက်ပြီးတော့အသားလည်းပဲလောင်ကျွမ်းသွားနိုင်တယ်အဲ့တော့ဘယ်မှာသိနိုင်လို့ဆိုတော့မိဖို့ရောက်မှသုံးတဲ့ microwave oven microwave မိဖို့လေချမင်းချမင်းနဲ့လောက်ထည့်ပြီးနှွေးလိုက်လို့ရှိရင်ပူကျက်လာတယ်လေအဲအဲ့ဒါအတိုင်းတာဒီ microwave line တစ်ခုချင်းစီရဲ့စွမ်းအင်အရာတော့ဖြင့်ဘာမှမဖြစ်ဘူးဖြစ်ဖို့အခွင့်အလမ်းအင်မတန်နည်းတယ်နည်းတော့လည်းပဲထိတဲ့ဟာကြီးကအရေအတွက်သိမ့်များလို့ရှိရင်အသားကျက်တယ်လို့ကျက်သွားမယ်အရေးကြီးတာက microwave ကသူ့ရဲ့စွမ်းအင် energy ကဘယ်လောက်အရေးမကြီး intensity အားဘလောက်နဲ့လွတ်နေလဲနော်သဘာဝလောကမှာတော့နေကလာတယ်နောက်နေလိုတခြားဂျူကြီးတွေကနေပြီးတော့လာတဲ့ microwave ဒီ radio wave တွေအများကြီးပဲရှိတယ်ဒါနဲ့အဲ့ဒီတဘာဝမှာရှိနေတဲ့အတိုင်းဒါကျွန်တော်တို့သရဝါတွေအားလုံးခတ်နိုင်ရင်ရှိတယ်။အဲ့ဒီတဘာဝတဲ့လွန်ခဲ့ပြီးတော့သိများရင်တော့အန္တရာယ်ရှိတာအမှန်ပဲ
။ယူဘဗေဒပညာရှင်ဆရာကြီးဒေါက်တာဦးတန်လိုင်ပါ။လူခန္ဓာကိုယ်ကထုတ်လွှတ်တဲ့ချိန်နှုန်း 30Hz လောက်ရှိတယ်။လျှက်စက်တန်လိုင်လှိုင်းထက်ပိုပြီးတော့များနေတဲ့ဝန်းကျင်မှာဆိုရင်စိတ်ဖိစီးမှုအပြင်တခြားကျန်းမာရေးဆိုးကျိုးတွေကိုပါပေးနိုင်တာပါ။နိုင်ငံတကာ WTI ကျူးမဲ့ဆက်သွယ်ရေးလုပ်ငန်းအသင်းကြီးရဲ့ကမန်းချက်တွေရကဘာတဟွန်းလက်ကင်ဖုံးသုံးဆွဲသူတန်ပေါင်း3000ကျော်လောက်ရှိနေတယ်လို့ဒီလက်ကင်ဖုံးတွေအတွက်တိဆောက်ရတဲ့ microwave ရောင်ကြီး mega hertz 1900လောက်ထုတ်လွှတ်နိုင်တဲ့တာဝါဒဏ်ကြီးတွေကလည်းမြန်မာနိုင်ငံအပါဝင်ကဘာတဝမ်းမှာတိုးလာနေတာပါဒါကြောင့်အရင်မိကဘိုးဘွားတွေလက်ထက်ကတည်းကပတ်ဝန်းကျင်မှာရက်ဆက်တန်လိုက်လှိုင်းရောင်ကြီးတွေအစပေါင်းတန်းနဲ့ချီပြီးတိုးလာနေပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါဦ
း။သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ပတ်အစီအစဉ်တွေကိုတော့ line to meter 3040 49ရို့မှဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးမှာပါရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးဂျေဗက်ဇာရစ်တို့ဒီကနေ့ဗီယက်နမ်မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အီရန်နျူကလ িয়ার အရေးဇော်လ30ရက်နောက်ဆုံးထားပြီးဆွေးနွေးဖို့သဘောတူခဲ့ကြပေမဲ့မပြီးပြတ်သေးတဲ့တခြားအဓိကကြားတဲ့အကြောင်းအရာတွေကိုဆက်ဆွေးနွေးနေကြတာပါ။နိုင်ငံတကာအမှုမြူဆိုင်ရင်အေဂျင်စီ IAEA ရဲ့ငွေကြေးမှုချုပ်ယူကီယာအမနိုဟာတရီရာမှာအီရန်သမ္မတဟက်ဆန်ရိုဟန်နီအမျိုးသားလူမျိုးရေးကောင်စီအတွေ့အမှုချုပ်တို့နဲ့တွေ့ဆုံဆွေးနွေးပြီးမစ္စတာကယ်ရီနဲ့မစ္စတာဇာရစ်တို့အခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဥရောပနိုင်ငံတွေကအဆိုပြုထားတဲ့ဗန္ဒာရေးအကူအညီပေးအဆိုပြုချက်ပေါ်ဂရိနိုင်ငံကလူမှုဆန္ဒခံယူပွဲမှာထောက်ခံသူနဲ့ကန့်ကွက်သူမတိမ်မငြိမ်းလောက်ပဲရှိနိုင်တဲ့အလားအလာတွေတွေ့ရတယ်လို့လူမှုသဘောထားစစ်တမ်းတစ်ခုကဖော်ပြလိုက်ပါတယ်။ဇွန်30နဲ့ဇူလိုင်1ရက်နေ့တုန်းကလူ1000ရဲ့သဘောထားတွေကိုကောက်ယူခဲ့တဲ့စစ်တမ်းမှာ 44.8 ရာခိုင်နှုန်းကထောက်ခံမှုသဘောပေးခဲ့ကြပြီး 43.4 ရာခိုင်နှုန်းကတော့ကန့်ကွက်ကြမှာဖြစ်တယ်လို့ 17.8 ရာခိုင်နှုန်းကတော့သုံးဖြတ်ချက်မချသေးဘူးလို့ပြောပါရယ်။တရုတ်နိုင်ငံနောက်မြောက်ပိုင်းစင်ကြန်ပြည်နယ်မှာအင်အားပြင်းငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ4ဦးသေဆုံးသွားတယ်လို့တရုတ်အစိုးရပိုင်းစင်ဟွာသတင်းဌာနကပြောဆိုလိုက်ပါရယ်။ပြင်းအား 6.5 ရှိတဲ့ငလျင်ကြောင့်လူအနည်းဆုံး48ဦးလောက်ဒဏ်ရာရခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံကဂရုတင်းမောတိမ်မောင်းမှုမှာတည်ဆုံသူအရေအတွက်42ဦးတိရှိလာပြီဖြစ်ပြီးလူ9ဦးထက်မနည်းလဲပျောက်ဆုံးနေဆဲဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်။ကျမနာင်္ဂလာပိုင်ပါ။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.